Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။သမားအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်သိမ်းပြပြမှာပါလေရင်ကပြောင်းထားသူတွေကိုအမေရိကန်စစ်တပ်ထဲမှာလက်မခံဖို့သမ္မတဒေါ်နယ်ထရမ့်ကပြောတဲ့ပေါ်ဒီမိုကရေစီကအပြင်းထန်ဖြစ်တင်ရှုတ်ချကြပါတယ်သမ္မတထရမ့်ကအပြင်းထန်ဝေဖန်တာနဲ့ကြုံနေရပေမဲ့လည်းနှုတ်ထွက်ဖို့အစီအစဉ်မရှိဘူးလို့အမေရိကန်ရှေ့နေချုပ် Jeff Sessions ကရှင်းရှင်းလေးပဲပြောထားပါတယ်မြန်မာနိုင်ငံမှာလက်ရှိ H1N1 ရောဂါဖြစ်ပွားနေတာကိုထိန်းချုပ်ဖို့တလားလောက်အချိန်ယူရမယ်လို့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတူကပြောပါတယ်ဒီတွင်တွေပါဝင်တခြားနိုင်ငံတကာထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာကူးစက်လွယ်တဲ့ H1N1 တုတ်ကွေးရောဂါကြောင့်သေဆုံးသူဦးရေ3ဦးထိရှိနေပါပြီ။အသက်ရှူလမ်းကြောင်းကတဆင့်ရောဂါပိုးကူးစက်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့တော့
ရောဂါရှိနေတဲ့လူကချောင်းဆိုးနှာခြေတာနဲ့အစုပဝင်ရှင်6ပြပလဲကလူတွေအသက်ရှူပြီး
ဒါကတော့အမေရိကန်ပြည်ထောင်စုခြေဆိုင်ကျန်းမာရေးပညာရှင်မြန်မာဆရာဝန်တဦးက VOE ကိုပြောပြသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှတင်ဆက်ပေးမှာပါရှင်ဒါ့အပြင်ရခိုင်အမျိုးသားပါတီ ANP ရဲ့အဖွဲ့ဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထွမေဘာကြောင့်ပါတီကနှုတ်ထွက်ရတယ်လဲဆိုတော့ဒေါ်ထွမေနဲ့ဆက်သွယ်မေးမြန်းခန်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အဲ့ဒီနောက်မှာတော့ TNLA နဲ့တက်မတော်တို့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေကိုကြားရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းနိုင်တို့ကကြောပြပါအောင်ရှင
်။လေရင်ကပြောင်းထားသူတွေကိုအမေရိကန်စစ်တပ်ထံမှလက်မခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်တာဟာစစ်ဘက်အတွက်အကောင်းဆုံးကိုစဉ်းစားဆုံးဖြတ်တာဖြစ်ပြီးသမ္မတကသူ့ရဲ့အမျိုးသားလူမျိုးရေးအဖွဲ့နဲ့တိုင်ပင်ဆွေးနွေးပြီးလုပ်ခဲ့တာဖြစ်တယ်လို့အင်ပီရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကဗိုလ်ထုနေ့တင်းစားရှင်းလင်းပွဲတွင်ပြောသွားပါတယ်။ဒါပေမဲ့လည်းအောက်လွတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီအပါအဝင်အောက်လွတ်တော်အမတ်တွေကတော့အပြင်းအထန်ပြစ်တင်ရှုတ်ချကြပါလေ။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ထွက်လာတဲ့နေ့ဟာစစ်ဘက်ထဲမှာလေရင်ကပြောင်းထားသူတွေကိုပါလက်ခံဖို့1948ခုနှစ်မှာသမ္မတဟယ်ရီ S. ထရူမန်ကလက်မှတ်ရေးထိုးပြီးအမိန့်ထုတ်ပြန်ခဲ့တဲ့နေ့နဲ့တရက်တည်းဖြစ်နေတာကိုမစ္စစ်ပလိုစီကထောက်ပြပါလေ။သမ္မတထရမ့်ရဲ့လုပ်ရဟာနိုင်ငံတော်ဝန်ကိုထမ်းဆောင်ခြင်းနဲ့လေရင်ကပြောင်းထားသူအမေရိကန်နိုင်ငံသားတွေကိုအဆက်ရစေဖို့ရည်ပဲတဲ့ရက်ဆက်ပြီးကြိုးကြောင်းမဲတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ Mrs. Pelosi ကပြောပါတယ်။သမ္မတထရမ့်ကတော့ဈေးဘဝကကုန်ကျစရိတ်တွေတိတ်ကြီးမားလွန်းတာနဲ့အနောက်အချက်ဖြစ်တာတွေကိုထောက်ပြပြီးလေရင်ကပြောင်းထားသူတွေကိုစစ်ဖက်ထဲမှာဘယ်လိုနေရာမျိုးမှာမှမရှိစေချင်ဘူးလို့ပြောတာပါ။ဒါပေမဲ့လက်ရှိတပ်ထဲမှာအမှုထမ်းနေတဲ့လေရင်ကပြောင်းထားသူတွေနဲ့ပတ်သက်ပြီးဘာလုပ်မလဲဆိုတာကိုတော့သမ္မတအင်ပြူတော်ကရှင်းရှင်းလင်းလင်းမပြောသေးပါဘူး။
အမေရိကန်နိုင်ငံတော်ရှေ့နေချုပ် Jeff Sessions ကသမ္မတဒေါ်နယ်ထရမ့်ရဲ့ပြင်းထန်တဲ့ဝေဖန်မှုကိုရင်ဆိုင်နေရပေမဲ့ယာရုကနှုတ်ထွက်ဖို့အစီအစဉ်မရှိဘူးလို့ပြောကြားလိုက်ပြီးသမ္မတရဲ့မကျေနပ်မှုကိုလျော့ပါးစေမဲ့လှုပ်ရက်ကိုကြံစနေတယ်လို့ပြောပါတယ်။သမ္မတထရမ့်ဗုဒ္ဓဟူးနေ့မှာလည်း Mr. Sessions ကိုဆက်လက်ဖိအားပေးနေခဲ့ပါတယ်။မနစ်ကကျင်းပတဲ့ရွေးကောက်ပွဲမှာ Virginia ပြည်နယ်အထက်လွှတ်တော်အမှတ်ဖြစ်ဝင်အရေးခံခဲ့တဲ့ဇနီးဖြစ်သူအတွက်နိုင်ငံရေးအလူငွေကောက်ခံခဲ့တဲ့ FBI ပြည်ထောင်စုထောက်လှမ်းရေးပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုအကြီးအကဲအန်ဒရူးမက်ကေဖ်ကို Mr. Session အနေနဲ့ဘာကြောင့်ယာရုကမဖယ်ရှားခဲ့တယ်လဲဆိုတာကိုပို့ထူးနေက Twitter ကနေနှစ်ပိုင်းခွဲရေးသားတဲ့အထက် Mr. Trump ကထည့်သွင်းဖော်ပြခဲ့ပါတယ်။သမ္မတ Trump ဟာ Mr. Session ကိုဆက်လက်ဖိအားပေးနေပြီးသူ့ကိုရှင်းနေကြုံယာရုခန့်အပ်ခဲ့တာစိတ်ပြက်မိတယ်လို့လည်းအခုသတင်းပတ်အစောပိုင်းကပြောကြားခဲ့ပါတယ်။ AP ရောပြောခွင့်ရ Sarah Huckabee Sanders ကတော့သမ္မတကစိတ်ပြက်တယ်ဆိုပေမဲ့နှုတ်ထွက်စေချင်တာတော့မဟုတ်ဘူးလို့ပို့ထူးနေကပြောပါတယ်။
သမ္မတဘရက်ကိုဘာမှလက်ထက်ကပြတ်ထန်းသွားတဲ့ကျမ်းမာရေးဆောင်ရှောက်မှုဆိုင်ရာဥပဒေကိုဖျက်သိမ်းဖို့နဲ့အစားထိုးမဲ့ဥပဒေမူကြမ်းတရက်ကိုကွန်ဂရက်လွှတ်တော်အနေနဲ့နှစ်နှစ်တွင်းယူဆွဲဖို့ Republican Party ကအမတ်တွေကမကထပြုတင်သွင်းတဲ့အစုပြုချက်တရက်ကို Republican အမတ်တွေပဲအများစုဖြစ်တဲ့အထက်လွှတ်တော်ကပယ်ချလိုက်ပါတယ်။ဗိုလ်ထုနေ့ကမဲခွဲဆုံးဖြတ်တာမှာ Republican အမတ်6ယောက်က Democrat အမတ်တွေအားလုံးနဲ့ပေါင်းပြီးကောင်ကွယ်မဲ55မဲထောက်ခံမဲ45မဲနဲ့အစုကိုပယ်ချလိုက်တာပါ။အစားထိုးမဲ့ဥပဒေတရားမရှိသေးပဲလက်ရှိကျင့်သုံးနေတဲ့ Obamacare လို့တည်ထားကြတဲ့ဥပဒေကိုပယ်ဖျက်ဖို့လုပ်တာကိုသဘောမတူတဲ့ Republican အမတ်တွေကဒီမိုကရက်တွေနဲ့ပေါင်းပြီးကန့်ကွက်တာကြောင့် Republican တွေရဲ့အစီအစဉ်ပြတ်သွားတာဖြစ်ပါတယ်။ဒါဟာဖြင့်2010ပြည်နှစ်ကပြဋ္ဌာန်းခဲ့တဲ့ Obamacare ဥပဒေကိုဖျက်သိမ်းရေး Republican Party ရဲ့ကြိုးစားမှုဟာကိုယ့်ပါတီတွင်းမှာကိုပဲလုံလောက်တဲ့ထောက်ခံမှုမရခဲ့တာဖြစ်ပါတယ်။ချက်ချင်းအစားထိုးမဲ့ဥပဒေတရားမရှိသေးပဲလက်ရှိဥပဒေကိုဖျက်သိမ်းပြီး Conservative အယူပိုပြင်းတဲ့အမတ်တွေကထောက်ခံကြပါတယ်။ဒ ဒါပေမဲ့အဲ့ဒီလိုရဟာအစားထိုးမဲ့ဥပဒေတရက်ကိုကွန်ဂရက်လွတ်တော်အနေနဲ့ပြဋ္ဌာန်းနိုင်မှာမလားလို့စိုးရိမ်နေတဲ့မဲဆန္ဒရှင်တွေကိုမကြေမနက်ဖြစ်စေလိမ့်မယ်လို့အလယ်လတ်သဘောထားရှိတဲ့ Republic အမတ်တွေကစိတ်ပူကြတာပါ။သမ္မတဒေါ်နယ်ထရမ့်အစိုးရကဗင်နီဇွဲလားသမ္မတနီကိုလတ်စ်မဒူရိုစီစဉ်နေတဲ့ဖွဲ့စည်းပုံရေးဆွဲရေးညီလာခံတဲ့ကျင်းပမဲ့အလားအလာကိုဟန်တာဖို့ရည်ရွယ်ချက်နဲ့
ဗင်နီဇွဲလာနိုင်ငံပိုင်ရင်းနှံကုမ္ပဏီနဲ့ပတ်သက်နေသူ၃၃ဦးအပေါ်တခါမှုအသစ်တွေကြေညာလိုက်ပါတယ်။အဲဒီလိုတခါခံရသူတွေထဲမှာမဒူရိုအစိုးရရဲ့လက်ရှိနဲ့အရင်ထိတ်တန်းအရာရှိတွေအပြင်စစ်ဖက်ရဲဘက်အကြီးအကဲတွေပါဝင်တယ်လို့အမေရိကန်အရာရှိတဦးကပြောပါတယ်။တနင်္ဂနွေနေ့ကပြုလုပ်ဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအပြီးသမ္မတမဒူရိုခေါ်ယူမဲ့ညီလာခံတက်ရောက်သူအားလုံးဟ ီစဉ်သစ်ကိုဗနီဇွဲလားတိုက်ခိုက်နေနေရကြကန့်ကွက်ဆန္ဒပြခဲ့ကြပြီးတဲ့နောက်အမေရိကန်ရဲ့တန်ခါရေးအစီအစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။သမ္မတမှာသူတို့ကဖွဲ့စည်းပုံတည်ရေးဆွဲရေးလွတ်တော်ဟာနိုင်ငံတွင်းညီမှုပြပြားရေးပြန်လည်တည်ဆောက်နိုင်မှာဖြစ်တယ်လို့ဆိုပေမဲ့အတိုက်ခံတွေကတော့သူဟာအာဏာရှင်စနစ်ကျင့်သုံးဖို့လှုပ်ဆောင်နေခြင်းဖြစ်တယ်လို့ဆိုပါတယ
်။ UAB ရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်။ဒီရီကနေဇာတာပြိမနေ့ဖက်တရမြောက်ကိုတိုင်းရဲဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာအချွန်းအနွယ်ယောဂဖြစ်ပေါ်နေတာကိုထိန်းချုပ်နိုင်ဖို့တလောက်လောက်အချိန်ယူရမယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတူကအပြောအယူပြောပါတယ်။ဇူလိုင်လတလထဲမှာတင်ဖို့ပဲအချွန်းအနွယ်ယောဂဖြစ်ပေါ်သူအယောက်20ရှိပြီးအဲ့ဒီထဲကလူနာ3ဦးသေဆုံးသွားပြီးတဲ့နောက်ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်က VOA ကိုအဲ့လိုပြောတာပါ။တည်ဆုံးသူတွေကိုစစ်ဆေးတဲ့အခါအိတ်ချွန်းအန်ဝန်ယောဂပိုးရှိနေပေမဲ့လည်းအဲ့ဒီယောဂကြောင့်တည်ဆုံးရတာလို့အတိအကျမပြောနိုင်ပေ။ဘက်တီးရီးယားကြောင့်ဖြစ်တဲ့ညူမိုနီးယားယောဂကြောင့်တည်ဆုံးရတာလို့ပြောနိုင်ဖို့အကြောင်းတွေလည်းအချက်အလက်နဲ့ရှိထားပါတယ်လို့ရန်ကုန်တိုင်းဒေသကြီးကုသရေးဦးစီးဌာနမှူးဒေါက်တာသာဒွန်းကျော်ကပြောပါတယ်။တစ်ချိန်တည်းမှာပဲဒီကူးစက်ယောဂကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်ချင်းပြည်နယ်အပါအဝင်ဗျံကုန်ပဲခူးအေရီတိုင်းတွေကိုကျမ်းမာရေးဦးစီးဌာနကအထူးစောင့်ချက်ကြီးရှုနေတယ်လို့လည်းဒေါက်တာတန်းထွန်းအောင်ကပြောပါတယ်။ဒီတော့တွင်မှာပဲတနင်္သာရီတိုင်းတဝယ်မြို့ကမွေးမြူရေးခြံတွေမှာကြက်ကောင်ကြီးထောင်ကနန်းနဲ့ချီပြီးတည်ဆုံတဲ့အတွက်ကြက်မွေးမြူရေးချန်ပိုင်ရှင်6ဦးရဲ့ကြက်ချန်တွေကထွက်တဲ့ကြက်သားနဲ့ကြက်ဥတွေကိုမရောဖို့ဇူလင်လ25ရက်နေ့ကစပြီးမြို့နယ်စီမံသားရအဖွဲ့ကပြင်ပထားပါတယ်။အဲဒီကြက်ချန်တွေကကြက်ရောဂါပိုးကိုတက်ခွဲဆန်းတက်တဲ့အခါ H5N1 ကြက်ငှက်တူကွေရောဂါပိုးကိုတွေ့ရတယ်လို့ဆိုင်ရိုးရီမွေးမြူရေးနဲ့ဆက်မြောင်းဝန်ကြီးဌာနလက်ထောက်အတွင်းဝန်ဒေါက်တာထွန်းလွင်က VOA ကိုတည်ပြုပြောဆိုပါတယ်ဒီအခြေအနေကြောင့်တဝယ်မျိုးနယ်တွင်မှာကျက်ဘဲမွေးမြူရေးဆိုင်ရာသတိပေးချက်တွေထုတ်ပြန်ထားသလိုမျိုးနယ်တွေကအခြေခံပညာအလဲတန်းနဲ့အထက်တန်းကျောင်းတွေအားလုံးဇူလိုင်လ31ရက်နေ့အထိခေတ္တပိတ်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ
်မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ထိပ်ဖူးတာပြစ်လွတ်နိုင်မဲ့တိုက်ချင်းပစ်ပက်ထိန်ဒုံးကျည်ကိုနောက်နှစ်အစောပိုင်းမှာထုတ်လွှတ်နိုင်တော့မယ်လို့အမေရိကန်စစ်ဖက်ထောက်လိုင်းအရာရှိတွေကCBS ရုပ်သံသတင်းဌာနကိုပြောကြားလိုက်ပါတယ်။အမေရိကန်ထောက်လိုင်းရေးအေဂျင်စီ DIA ကအစိုးရစီတင်သွင်းထားတဲ့ကန့်သက်အစီရင်ခံစာတစ်စောင်ကိုကိုးကားပြီး The Washington Post သတင်းစာမှာဒီသတင်းကိုဥစွာဖော်ပြခဲ့တာဖြစ်ပါတယ်။အခုခမန်းချက်တိုင်းဆိုရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအနေနဲ့အမေရိကန်ပြည်ထောင်စုအရောက်ပြစ်လွတ်နိုင်မဲ့ဒုံးကျည်ကိုရရှိဖို့ကြိုတင်ခမန်းထားတဲ့အချိန်နဲ့နှစ်ဆပူဆောနေပါတယ်။အမေရိကန်မြို့သားထောက်လိုင်းအရာရှိတဦးကမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုအောင်မြင်မှုဟာကင်ဂျွန်အွန်းရဲ့ချင်းချောက်မှုကိုကမ္ဘာတိုင်းတားရမှာအထောက်အကူဖြစ်စေလိမ့်မယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကပြုလုပ်ခဲ့တယ်ဆိုတော့မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုအပေါ်တောင်ကိုရီးယားကတန်တရားရှိပေမဲ့ဒီဒုံးကျည်ဟာမျိုးဟာအလာစကာပြည်နယ်နဲ့အမေရိကန်ပြည်ထောင်စုကုန်းတွင်းပိုင်းနယ်မြေတဲကိုပိုပြီးနေတဲ့ဆန်ဆန်ရောက်ရှိနိုင်တယ်လို့ယူဆရပါတယ
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆေးဥချိုတွေထုတ်ပြန်ထားတာကိုဒီဇင်ဘာလအထိတည်တံ့တိုးလိုက်တာကြောင့် IS အစွန်ရောက်ဖို့ရဲ့လွန်မှုရှိတဲ့မွတ်စလင်တပုံတွေနဲ့ဖြစ်နေတဲ့ပြည်ပခအလင်းမြန်ဖြစ်ရှင်းနိုင်ရေးဖိလစ်ပိုင်ဆူရမှာနီးလည်းမရှိဘူးဆိုတာပြနေတဲ့အပြင်အခြေအနေကဘယ်လောက်ပြင်းထန်နေလဲဆိုတာကိုလည်းပြနေပါတယ်ဖိလစ်ပိုင်တောင်ပိုင်းကမင်ဒန်နာအိုကျောမှာဆေးဥချိုတွေထုတ်ပြန်ထားတာကိုဒီနေ့ကုန်ဒီဆက်ပြီးတည်တံ့တိုးရေးဖိလစ်ပိုင်ကွန်ဂရက်လွှတ်တော်မှာထောက်ခံမဲ261မဲကန့်ကွက်မဲ18မဲနဲ့စနေနေ့ကအတည်ပြုခဲ့တာပါအဲ့ဒီဒေသမှာမော်တီတပုံတွေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတပုံတွေကဂျုံကိုတိုက်ခိုက်တာအခြေသားတွေကိုတပ်ပစ်တာစတဲ့နီးလည်းတွေကိုလည်းအသုံးပြနေတာပါ
အနည်းငယ်မှာရေကြီးမှုအရှိန်လျော့ကျသွားတဲ့ဗုဒ္ဓနှင့်မှာတေဆုံးသူဦးရေ136ဦးအထိရှိလာတယ်လို့ရရှိတဲ့ကပြောပါတယ်။ကုကြရာပြည်နယ်အတွင်းတေဆုံးသူ25ဦးအနက်မိသားစုတစ်ခုတည်းကလူပေါင်း16ဦးလည်းပါဝင်ပါတယ်။ရာဂျစသန်ပြည်နယ်မှာတော့တေဆုံးသူ19ဦးရှိပြီးလမ်းနေဟာတူမြောင်လိုဖြစ်နေသေးပါ။ဒေသခံတွေဟာအဆောက်အဦးခေါင်းမိုးတွေပေါ်ရှိနေပြီးကယ်ဆယ်မဲ့သူတွေကိုစောင့်ဆိုင်းနေက တဲ့အရူနာချာပရာဒေ့ရှ်အာတန်ရာဂျက်စတန်နဲ့ဂူဂျာရတ်ပြည်နယ်တွေကိုလေယာဉ်ပေါ်ကနေတွားရောက်ကြည့်ရှုခဲ့ပါတယ
်ကိုတော်တော်သိန်းနဲ့ကိုစောင်းဝင်းလိုင်တို့ကသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှော်တွေကိုဆက်လက်ထုတ်လင်းပါပါမြန်မာနိုင်ငံမှာတကြောပြန်ဖြစ်လာတဲ့ H1N1 ရာသီတုတ်ကွေးကြောင့်တိတ်ဆုံးသူ3ဦးရှိသွားပြီလို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတရားဝင်ထုတ်ပြန်ထားပြီးဖြစ်ပါတယ်။ရာသီအလိုက်ဖြစ်ပေါ်လေးရှိတဲ့ဒီတုတ်ကွေးတွေဟာအပေါ်ယံအားဖြင့်ရောဂါလက္ခဏာချင်းတူညီကြပြီးအချိန်မီကုသမှုမပြုနိုင်ရင်အသက်အန္တရာယ်ပါဆိုရင်ရတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီတုတ်ကွေးရောဂါမကူးစက်အောင်ဘယ်လိုကာကွယ်သင့်တယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့ဒေါက်တာတင့်ဆွေကိုဆက်သွယ်မေးမြန်းပြီးကိုယ်စော်ဝင်းလိုင်ကတင်ပြမှာပါရှင
် H1N1 တုတ်ကွေးအပါအဝင်တုတ်ကွေးရောဂါပိုးတိုင်းဟာအသက်ရှူလမ်းကြောင်းကတဆင့်ကူးစက်တာဖြစ်တဲ့အတွက်ကူးစက်မှုနှုန်းကလည်းမြန်ဆန်ပါတယ်ဇူလိုင်လတတိယပတ်လောက်ကစလို့မြန်မာနိုင်ငံမှာတကြော့ပြန်ဖြစ်ပေါ်လာတဲ့ဒီ H1N1 တုတ်ကွေးရောဂါပိုးကြောင့်သေဆုံးသူ3ဦးရှိနေပြီးရောဂါပိုးကူးစက်နေတဲ့လူနာဥယျာဉ်ဟာလည်း20အထိရှိပြီလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုထားပြီးဖြစ်ပါတယ်ဒေါက်တာတင့်ဆွေဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့မြန်မာဆရာဝန်တူပါသူကယောဂပိုးကူးစက်နိုင်တဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်ယောဂရှိနေတဲ့လူကချောင်းဆိုးနှာခြေတာနဲ့အတုပဝဉ္ဇဉ်6ပေပလဲကလူတွေအသက်ရှူမီရင်ကူးစက်နိုင်တာဒီသုံးမျိုးလုံးကအဲ့ဒါအကုန်တူပါပဲနောက်ကဖြစ်ပြီးရင်လည်းပဲဖြစ်တဲ့ယောဂလက္ခဏာတွေအားလုံးကလည်းတမန်ဟိုရာသီဥတုအလိုက်ဖြစ်တဲ့တုတ်ကွေးတွေနဲ့လည်းအကုန်တူတယ်ခင်ဗျကိုယ်နဲ့နဲ့ပူမယ်ခိုက်ခဲမယ်ဆောင်ဆုံးမယ်လေကြောင်းနာမယ်နှာချိမယ်နောက်မှမစားဖြစ်မယ်ဒါတွေကအကုန်တူပါတယ်နောက်ကတူတာအာယုတ်လို့ဖြစ်နေမယ်ပေါ့ဒီဟာတွေအကုန်လုံးကလည်းရာသီဥတုတုတ်ကွေးနဲ့အကုန်တူပါတယ်ခုလည်းတူပါတယ်ခင်ဗ
ျယောဂပိုးကူးဆက်တာချင်းတူပေမဲ့လည်းတဦးနဲ့တဦးကူးဆက်မှုခံရတဲ့အတိတ်နဲ့ကွာခြားနိုင်တယ်လို့ဆိုပါတယ
်တချို့ကြတော့ဆိုးနိုင်တယ်တချို့ကြတော့တမန်နဲ့ပျောက်သွားနိုင်တယ်သူတို့ပြန်တန်ငါးနှစ်အောက်ကလေးတွေနဲ့တသက်65နှစ်အထက်လူကြီးတွေမှာဆိုးနိုင်တယ်။ခုကအာနေနေရင်ပိုဆိုးတယ်။နောက်ဆက်တွဲကညူမိုနီးယားလို့ခေါ်တဲ့အဆုတ်ရောင်တာကိုဖြစ်နိုင်တယ်။တချို့ဆိုးလို့ရှိရင်တော့ကံမကောင်းရင်တော့ဥနောက်အထိရောက်ပြီးတော့အသက်ဆုံးမတဲ့တည်းရဲ့ဖြစ်တတ်ပါတယ်ခင်ဗျ။
အခုဖြစ်ပေါ်နေတဲ့ H1N1 တုတ်ကွေးရောဂါပိုးနဲ့ပတ်သက်လို့လူမှုကွန်ရက်တွေမှာအမျိုးမျိုးရေးသားပြောဆိုနေကြတဲ့အထက်မှားယွင်းမှုတွေပါနေတာကြောင့်အဲ့လိုရေးသားပြောဆိုမှုတွေကိုသတိထားကြဖို့လဲဒေါက်တာတင့်ဆွေကတိုက်တွန်းပါတယ်ဒီတုတ်ကွေးရောဂါပိုးမကူးစက်နိုင်အောင်အစဉ်အဆက်အကျိုးတင်ကာကွယ်တဲ့နည်းတွေကိုလဲဒေါက်တာတင့်ဆွေကအခုလိုရှင်းပြပါတယ
်အကျဉ်းချင်းပထမအဆုံးပြောရလို့ရှိရင်ကိုယ်စီကိုဒီလိုကာယောဂါလို့ဖြစ်နေတဲ့အချိန်မျိုးမှာကိုယ်စီကိုအသက်ရှူလမ်းကြောင်းကဝင်မလာအောင်နှာခေါင်းစည်းတက်ခြင်းဖြစ်ပါတယ်နှာခေါင်းစည်းမှလည်းအခုပြောနေတဲ့ဈေးကြီးတဲ့နှာခေါင်းစည်းနဲ့သာမန်နှာခေါင်းစည်းနှစ်မျိုးရှိတယ်ကျွန်တော်တို့လေးလာမှုဒီလုတ်တဲ့အခါမှာအဲ့နှာခေါင်းစည်းနှမျိုးလုံးကနေကာကွယ်မှုပေးနိုင်စွမ်းရာခိုင်နှုန်းဟာအိမကွာခြားပါဘူး။ဒါကြောင့်လူတိုင်းဟာတာမန်ဆေးရုံသုံးဆံဝင်နေဆံမတွေသုံးတဲ့နှာခေါင်းစည်းနဲ့လည်းကျွန်တော်တို့ရနိုင်တယ်လို့ဓမ္မတိချက်ပြောလိုပါတယ်။နှစ်ချက်ကတော့လက်ကိုမကြမကြဆေးဖို့လိုတယ်ခင်ဗျ။ချောင်းဆိုးတာနဲ့နှာချီတာတွေတွတ်တဲ့အမှုန်မွားဟာကျွန်တော်တို့အိမ်မျက်နှာပြင်တွေရုံးမျက်နှာပြင်အားလုံးမှာကျနေနိုင်တယ်။အဲ့ဒါကိုကျွန်တော်တို့လက်တွေနဲ့ထိကြရတယ်ဒါကြောင့်လက်ကိုမကြမကြဆေးခြင်းဟာဒုတိယအရေးကြီးပါလေ။နောက်တတိယကတော့လူအုပ်သေးကိုလူနာကိုယ်တိုင်လည်းမသွားဘူး။နေမကောင်းသေးမဖြစ်သေးတဲ့လူတွေလည်းချောင်ရှားလို့ရှိရင်ဒါကာကွယ်မှုရနိုင်ပါလား။နောက်နံပါတ်၄ကတော့ကာကွယ်ဆေး။ကာကွယ်ဆေးမှလည်းအခုမျိုးမျိုးပြောနေကြတယ်။အမှန်ကဒီ virus တွေဟာ virus ပိုးတွေဟာနှစ်စဉ်နှစ်စဉ်တကွေးကာကွယ်ဆေးဆိုတော့တစ်နှစ်တစ်ခါကိုထိုးရတယ်။အဲ့2009 H1N1 ပေါ်တော့ကဖြစ်တော့ကာကွယ်ဆေးတစ်မျိုးတည်းသာအခုပေါ်သေးတယ်။နောက်ကာကွယ်ဆေးတစ်ခုကနေပြီးတော့နှစ်မျိုးသုံးမျိုးကာကွယ်နိုင်တယ်ဆိုတော့ကာကွယ်ဆေးတွေကလည်းကျွန်တော်အမြင်ပြောရရင်အတိအကျမမှန်ဘူးလို့ကျွန်တော်ယူဆပါတယ်။ သူဟာ H1N1 monovalent လို့ခေါ်တဲ့ကာကွယ်ဆေးဟာတရားဝင် FDA American FDA ရော WHO ရောသိမှတ်ပြုထားပါတယ်။တနည်းအားဖြင့် virus တစ်မျိုးတည်းကိုသာကာကွယ်သောကာကွယ်ဆေးဖြစ်ပါတယ်။အဲ့ဒီမှာလည်းနှမျိုးရှိပြီးတယ်ထိုးဆေးနဲ့ကျွန်တော်နှာခေါင်းနဲ့ထည့်တဲ့ဆေးပါ။အဲ့လေးတစ်လုံးကြီးဆိုင်မှာကာကွယ်ဆေးရလဲကျမရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ချက်ထိုးပါထိုးတဲ့တဲ့ဒီဟာဆိုတဲ့အချက်ကလွှဲရင်ကျန်တာတွေကိုတော့နားမရောင်သင့်ဘူးလို့ကျွန်တော်တော့ကြံပေးချင်ပါတယ်
တနင်္လာနေ့တိုင်းတဝဲမျိုးကကြက်ချန်တွေမှာ H5N1 လို့ခေါ်တဲ့ကြက်တုပ်ကွေးဗိုင်းရပ်စ်ပိုးတွေ့ရှိပြီးကြက်တွေထောင်ကနားလောက်အထိတည်ဆုံးမှုတွေရှိနေတာကြောင့်ဇူလိုင်လ25ရက်နေ့ကစပြီးကြက်အသေးအများအပြားဖြစ်နေတဲ့ကြက်မွေးမြူရေးချန်ပန်ရှင်6ဦးတို့ရဲ့ကြက်ချန်တွေကကြက်သားနဲ့ကြက်ဥတွေရောင်းချခြင်းမပြုဖို့မြို့နယ်စီပင်တာယာကပိတ်ပင်ထားတယ်လို့ဆိုပါတယ်တစ်ဆက်တည်းမှာပဲရာသီအလိုက်တုတ်ကွေးယောဂပိုးတစ်မျိုးဖြစ်တဲ့ H2N2 လို့ခေါ်တဲ့တိတ်မပြင်းထန်တဲ့ယောဂပိုးအမျိုးအစားတစ်ခုဟာလည်းမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေကြောင်းကျန်းမာရေးဌာနအရာရှိတွေကပြောပါတယ်အခုလိုရာသီအလိုက်ဖြစ်ပေါ်နေတဲ့ကူးစက်ယောဂကိုကာကွယ်ထိန်းချုပ်နိုင်ရေးအတွက်ကျန်းမာရေးဦးစီးဌာနကချင်းပြည်နယ်အပါအဝင်ရန်ကုန်ပဲခူးအေရဝတီတိုင်းဒေသကြီးတွေကိုအထူးစောင့်ကြပ်ကြည့်ရှုနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်ပါရှင်အခုတော့ဆက်သွယ်မေးမြန်းခန်းကိုနားဆင်ရမှာပါရခိုင်အမျိုးသားပါတီ ANP ကနေပြီးတော့ပါတီဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုစလေဒေါထုမီဟာဇူလိုင်လ24ရက်နေ့ကပါတီကနေနှုတ်ထွက်ခဲ့ပါတယ်အခုဆိုရင်မိခင်ပါတီဖြစ်တဲ့ ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မှရက်တီပြီးတော့ဆက်လက်လှုပ်ရှားသွားမှာဖြစ်ပါတယ်သူဘာကြောင့် ANP ပါတီကနေပြီးတော့နှုတ်ထွက်ရတယ်လဲဆိုတာကို BOA ကစတင်မေးမြန်းရမှာသူကအခုလိုပြောပါတယ်ရှင်
ပါတီရနှထွေးရတဲ့အကြောင်းရင်းကတော့လေအေကျမ2006ခရီးရနေပြီးတော့ဟိုလက်တွဲလှုပ်လာခဲ့မိခင်ပါတီ ALD ပြန်ပြီးတော့အမှတ်ပုံတင်တယ်ပြန်ပြီးတော့ဆိုင်ငယ်ပါတီဖြစ်ဆက်လက်ရိုက်တည်ဖို့ကြိုးပမ်းတဲ့အတွက်ကြောင့်မလို့ကျမမိခင်ပါတီပြန်လည်ပေါ်ပေါက်လာတဲ့အတွက်ကြောင့်မလို့ ANP ကနှထွေးရခြင်းဖြစ်ပါတယ်ရှင်နောက်တစ်ခုကကျမရဲ့ဒီလူမှုကွန်ရက်မှာတင်လိုက်တဲ့ဒီနှုတ်ဆက်စာပေါ်တော့အဲ့မှာလည်းရှိကြတယ်သဘောထားချင်းမတိုက်ဆိုင်တာမူဝါဒတွေပေါ့မအမြင်မတူတာပေါ့နော်ဒါကဘာကိုပြောလဲဆိုလို့ရှိရင်နှစ်ပါတီပူးပေါင်းတော့ပေါ့နော်ဒီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ခိုင်တိုင်းရင်းသားတူတက်ရေးပါတီ RNDP တို့ပေါင်းစင်ကနိုင်ငံရေးအရာဂျန်တမန်အဖွဲ့မှပေါ်မှာရဲ့နှစ်ပါလဲဆိုလို့ရှိရင်နှစ်ပါတီပူးပေါင်းတဲ့အတွက်ကြောင့်မလို့ဒီဖက် ALD ကနေပြီးတော့ရှူဟန်နေနဲ့မိတ်ဆက်ရှိတယ် RNDP ကနေပြီးတော့MPS နဲ့မိတ်ဆက်ရှိတယ်ဒီမိတ်ဆက်နှစ်ဖွဲ့ကိုဆက်ပြီးတော့တွားကြမယ်ပေါ့နှစ်ဖွဲ့နဲ့ဆက်ပြီးတော့တွားကြမယ်ဒါပေမဲ့ ANB ဖြစ်လာတဲ့အခါကျတော့ထုတ်ပြန်ချက်တွေထုတ်တဲ့ခါမှာတော့ဒီ UN နေနဲ့သူတို့အဆက်တွေဖြတ်လိုက်တယ်ပေါ့ဟောဒါကလည်းအထူးအကြောင်းရင်းဖြစ်ပါတယ်ရှင
်အခုလိုဒီရခိုင်နိုင်ငံရေးပါတီကြီးနှစ်ခုမှာစစပြောသွားတဲ့ဒီမဟာမိတ်ကိစ္စတွေမှာလည်းဒေါက်တာအေးမောင်ဦးဆောင်နဲ့အရင်ဒီ RNDP ပါတီကနေပြီးတော့သူ USDP နဲ့မဟာမိတ်ပုံစံမျိုးပို့ပြီးရှိနေပြီးတော့ဒီ ALD ပေါ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီ NLD ပါတီနဲ့ဒီမဟာမိတ်ပုံစံခြေကမှုမျိုးပေါ့လေအဲ့ဒါမျိုးတွေရှိနေတယ်ဆိုပြီးတော့ဝေဖန်ရေးသားတာမျိုးလည်းရှိတယ်ရှိတော့အဲ့ဒါတွေကဘယ်လောက်ထိမှန်မှန်ပေါ့နော်ပြောလို့ရလဲရှင
်မဟာမိတ်ကိစ္စနဲ့ပတ်သက်ပြီးတော့ဒီကျမတို့ကျမ2006ရခိုင်ဒီမိုကရေစီအဖွဲ့ချုပ်မှာလူငယ်အနေနဲ့ပါဝင်ခဲ့တဲ့အဲ့ကလတစ်ယောက်မှာတော့NLD မှမဟုတ်ပါဘူးပေါ့နော်ကျမတို့ NLD အဲဒီတော့ NLD ကောင်းဆောင်နေတဲ့ကျမတို့လည်းလူငယ်တွေနဲ့ပြည်စုံဖို့ဒီအခုလက်ရှိပြည်တော်စုတို့တူတူရောဆိုဦးတောင်ဆိုလို့ရှိရင်စီစဉ်ပေးတယ်အဲနေပြီးတော့ဒီပုံလွန်သွားတဲ့ဘဘဦးဝင်းထင်တို့နဲ့ဆိုလို့ရှိရင်လည်းအဲကျမလူငယ်တွေကိုနေပြီးတော့ဒီနိုင်ငံရေးအသိစိတ်တဲ့နိုင်ငံရေးနဲ့ပတ်သက်လို့ဆွေးနွေးတွေ့အရာတွေမှနေပြီးကျမတို့တွေ့ဆုံပြီးတော့ဆွေးနွေးဖြစ်ခဲ့ပါတယ်ဆိုလိုတာကဒီ1990မှာပေါ်ပါလာခဲ့တဲ့ဗနငယ်ရေးပါတီအများစုကတော့နေပြီးတော့ဒီမိုကရက်တစ်အုပ်စုရဲ့လို့ကျွန်မယုံကြည်ပါတယ်။ခုနကမိလိုက်တဲ့ NLD နဲ့က ARD ပို့ပြီးတော့ချင်းမယ် Alliance ချင်းမယ်ဒီ RNDP နဲ့က USDP Alliance ချင်းနေဆိုတော့ချင်းမှာတော့ကျွန်မဘာမှတော့မှတ်ချက်မပေးလို့ဒါပေမဲ့ကျွန်မဖြတ်တန်းလာတဲ့ဒီ ARD တခြားမှာတော့ Democratic Standing တာဟွန်းဒီနဲ့ပြည်ဆောင်တဲ့ Alliance နဲ့အလုပ်လုပ်ခဲ့တာကိုတော့ဒီမှာလက်တွေ့ရှိခဲ့ပါတယ်ရှင်
။အဲ့ဒီလိုဒီရခိုင်ပါတီကြီးနှစ်ခုဒီအကွဲပြဲကရခိုင်ပြည်နယ်အတွက်ကဘယ်လောက်ထိရိုက်ခတ်မလဲ။နောက်ပြီးတော့ရခိုင်ပြည်သူတွေရဲ့မျှော်လင့်ချက်ကိုရောထိခိုက်စေမလားရှင်
။အဲကျမတို့ကနော်ဒီဒီမိုကရေစီပိုင်ဝိုင်းဒီမိုကရေစီတွေးခေါ်ဒီမိုကရေစီအယူဆရင်းနဲ့ဒီနောင်လာမဲ့ ရခိုင်မျိုးရဲ့အနာဂတ်ကိုဖြစ်ဖြစ်မြန်မာနိုင်ငံရဲ့အနာဂတ်ကိုပဲဖြစ်ဖြစ်ပုံဖော်ကြတဲ့အခါမှာဒီနိုင်ငံရဲ့ဟိုအရှက်အမြင့်မတူတာတွေရှိကြမှာပေါ့အော်ဒါမဲ့အရေးကြီးတာဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီတူတွေက2015ကကြာလို့ရှိရင်တော့ဒီအဲမဲခွေးမဟုတ်ဆိုရင်ကြတယ်နှစ်ပါတီပူပေါင်းစေခြင်းကြတယ်ဆိုတော့ဒါအပြစ်တူတွေရဲ့ဆန္ဒအရပူပေါင်းခဲ့ကြတယ်ပူပေါင်းခဲ့ကြပေမဲ့ဟိုအဖြစ်နဲ့ကျွန်မစစောပြောခဲ့တဲ့အတိုင်းပေါ့နော်နှစ်ပါတီပူပေါင်းလို့ရှိရင်တော့ရခိုင်ပြည်သူလူထုရဲ့အနာဂတ်ကိုပို့ပြီးတော့လှုပ်ဆောင်နိုင်မယ်မြို့သားကျိုးစီပေါ်မှာအခြေခံတဲ့ပါတီကြီးတွေဖြစ်ပေါ်လာမယ်ဆိုပြီးတော့ယုံကြည်ကြကြမလို့ဟိုပေါင်းခဲ့ကြတယ်နှစ်ဦးနှစ်ဖက်ပေါင်းခဲ့ကြတဲ့ဆက်မှာတော့နေပြီးတော့အကုန်လုံးကအဆင်ပြေမယ်လို့ထင်ခဲ့ကြတယ်ဒါပေမဲ့တကယ်တမ်းကြလို့ရှိရင်ပူပေါင်းတယ်ဆိုတဲ့အထက်မှာရှုသားမှုကတိတ်အခါကြခဲ့ရပေါ့နော်ပါတီကောင်းဆောင်များရဲ့ရှုသားမှုနောက်တစ်ခုကဒီနေရာတွေအတွက်စကားပြောကြတဲ့အခါမှာဒီရှုသားမှုကတိတ်အခါကြခဲ့တယ်ဒါပေမဲ့ဒါပြည်သူကနေပြီးတော့နောက်မှာပေါ့နော်ဆုံးဖြတ်ပေးမှာပါဒါပေမဲ့အခုလိုမျိုးသဘောထားတွေမတိုက်ဆိုင်ဖြစ်လာတဲ့အခါမှာကြလို့ရှိရင်တော့ကျမရဲ့ဒီအခုပေါ့နော်ဒီ ALD ပြန်လေပေါ်ပေါက်လာခြင်းပြန်ပြီးတော့ဗောနော်ပွဲသွားတာနဲ့ပတ်သက်ပြီးတော့ကျမရဲ့အမြင်ရှိပါတယ်ရှင်ဒီရှင်ကဘာလဲဆိုလို့ရှင်မြန်မာနိုင်ငံက Federal Democracy ဗောနော်ကျမတို့တိုင်းရင်းသားများလိုလားကြတဲ့ Federal Democracy ကိုဥတည်နေတယ်အဲ့လိုမျိုးဥတည်လို့ရှောင်လန်းကြတဲ့အခါမှာအနာဂတ်အတွက်ဆိုလို့ရှင်တော့နိုင်ငံရေးအရာပေါ်ပြီးတော့ကောင်းမွန်လာပါလိမ့်မယ်ရှင်ဒီပါတီကမှဒီခံတဲ့နေအရှိရာကိုဖြစ်ရှင်းနိုင်တယ်ဒီပါတီကတော့ပုံပြီးတော့ဖြစ်ရှင်းနိုင်တယ်လို့တော့ရှိမှာမဟုတ်ပါဘူးခံပြီးနေမှနေထိုင်ကြတဲ့ကျမတို့တိုင်းရင်းသားများဟိုအကြောက်တရားကင်းပြီးတော့နေထိုင်နိုင်တဲ့နေရာဖြစ်အောင်ကျွန်တော်တို့ဖန်တီးရမှာဖြစ်ပါတယ်ဆိုတော့ကျွန်မယုံကြည်တော့ဟိုကဘာလဲဆိုလို့ရှင်တော့ဟိုနိုင်ငံရေးပါတီရှင်းမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာနေထိုင်ကြတဲ့ညီညာရေးကိုလိုလားတဲ့ဘယ်သူမှရှိဘောနော်ဒီပြည်တွင်းညီညာရေးကြောင့်ဖြစ်စေအခိုင်ပြင်းနေမှာဖြစ်တည်နေတဲ့ဒီညီညာရေးကြောင့်ဖြစ်စေမြန်မာတိုင်းနိုင်ငံလုံးကပါတီတိုင်းနဲ့မြန်မာတိုင်းသားအကုန်လုံးနဲ့တော့အခိုင်ပြင်းနေရေးကတက်ဆိုင်ပါတယ်ရှင်ဟုတ်
ရခိုင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမင်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုဆက်လက်ပြီးတော့ TNL နဲ့တက်မတော်တို့တိုက်ပွဲဆက်ပြီးတော့ဖြစ်ပွားနေတဲ့အခြေအနေကိုနားဆင်ရမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနန့်ခမ်းမြို့နယ်အတွင်းမှာနေမြင့်ရှင်းလင်းရေးလှုပ်ဆောင်နေတဲ့မြန်မာတက်မတော်နဲ့ဒေသအတွင်းလှုပ်ရှားနေတဲ့ TNL တအောင်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံတွေပါထိခိုက်မှုတွေရှိနေတယ်လို့ TNL ကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမတည်ငြိမ်မှုတွေမတည်ငြိမ်သေးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြံနန်းခမ်းမြို့နယ်တာပုံကြီးရွာလေးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNL ပြောခွင့်ရပုံမှုသားကျော်ကပြောပါတယ်
။နန်းခမ်းမြို့နယ်တာပုံကြီးရွာလေးမှာဖြစ်တဲ့တပ်ပွဲကညနေ6:00နာရီကျော်လောနီဆာမှာခုနိုင်ပေါမစီတဲ့တပ်ပွဲပြီးပြီမှလည်းဒီမြန်မာတပ်မတော်ကတပ်ပုံကြီးရွာဘက်မှာဒီနေ့ကြီးကြီးအမြဲတည်းခရယ်ဒီအဒီမှာရှိတဲ့ဒီပုံစံကယောဂီတရားရည်တာနဲ့အမြဲမှထိတာပဲမှတ်ဘူးဒီတရားရတာရှိတယ
်ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်မှုရှိခဲ့တယ်လို့ DNL ဘက်ကပြောဆိုနေပေမဲ့အခုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကလည်းကုတ်ခိုင်မြို့နယ်လုံကန်းကျေးရွာနဲ့ကြရန်ကျေးရွာကြားမှာ DNL နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီဘုံမျိုးနဲ့ခွန်လန်ကျေးရွာနီးနားမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပဲတပ်မတော်ဘက်ကရဟရဲနေစည်းနဲ့ဘုံကျဲခဲ့တယ်လို့ DNL ဘက်ကထုတ်ပြန်ထားပါတယ်။တပ်မတော်ဘက်ကနေမြရှင်းလင်းရေးလုပ်ရင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမတည်ငြိမ်မှုတွေဖြစ်ပွားနေတာပါ။နန်းခမ်းဘက်မှာအခုလိုအခြေအနေမတည်ငြိမ်ဖြစ်နေပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းတိန်ဒီမြို့မှာတော့အခြေအနေတွေဟာပြန်လည်တည်ငြိမ်လာနေပြီ။ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့တုန်းကတိန်ဒီမြို့တွင်းကိုဆက်ပြေးသိမ်းချလာတဲ့ခန်သိန်းကျေးရွာအုပ်စုကရွာသား900ကျော်ကတော့သူတို့ဒေသမှာတိုက်ပွဲတွေဆက်မဖြစ်ပွားတော့တဲ့အတွက်နေရပ်ကိုပြန်နေကြတယ်လို့တိန်ဒီမြို့လူမှုကွန်ရက်ရေးဖွဲ့တာဝန်ခံစိုင်းတန်းလှိုင်ကပြောပါတယ
်။အကုန်လုံးအေးချမ်းသာပါလိမ့်ကျွန်တော်ရွာသားတွေနဲ့အကုန်ပြန်ပို့ပြီးပြီခင်ဗျာ။ဘာမှမရှိတော့ပါဘူးအခုက။အစိုးရစီကြောင်းတဲ့အားလုံးလုံခြုံရေးအတွက်တွားပြီးတော့ဆောင်ရွက်ပေးပြီးပဲ။ဘာမှမဖြစ်ဘူးငြင်းငြင်းချမ်းချမ်းပါပဲခင်ဗျာ
။ခန်သိန်းကျေးရွာအုပ်စုကနောင်ကား၊ဟူနာ၊ကောင်းလန်စတဲ့ရွာတွေကရွာသားတွေဟာဒေသတွင်းတိုင်းဒေသလက်နက်ကင်ဖွဲ့တွေရဲ့ချင်းချောင်းငွေတောင်းကမှုကိုခံခဲ့ရသလိုစိုးရင်ကြောက်လာစိတ်နဲ့သူတို့ရွာကနေတင်းချောင်းလာခဲ့ကြတာပါ။တီဖြစ်စင်တွေမှာဒေသတွင်းလှုပ်ရှားနေတဲ့တီအန်လေးလေးလက်ချက်လို့စွပ်စွဲမှုတွေလည်းရှိနေပါတယ်။ဒီအန်လေးဘက်ကတော့သူတို့ရဲ့ဖွဲ့လှုပ်ဆောင်ချက်မဟုတ်ဘူးလို့ဘုံမှုကိုင်းကျော်ကပြောပါတယ်
။ဒီလိုရတဲ့တင်ရွာသားတွေကဒီလိုချမ်းမထကြီးလာတဲ့ရတဲ့မြန်မာတမလာဒီပြန်နေလာမယ်လို့တော့သူစီမှာတပြောလို့လည်းသူကထကြီးလာလို့ဖြစ်တဲ့
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမန်တုံကုတ်ခိုင်နန့်ဆန်နန့်ခမ်းနမ်မတူတီဘောစတဲ့မြို့နယ်တွေမှာတအံပလောင်ဖွဲ့နဲ့တရားရင်ဦးကချင်းလွတ်လပ်ရေးဖွဲ့လို့လှုပ်ရှားနေတယ်လို့မြန်မာတမတော်နဲ့လည်းတိုက်ပွဲတွေဆက်မပြတ်ဖြစ်ပွားနေပါတယ်။
နိုင်ငံတော်သံမင်္ဂလာပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးလှုပ်ဆောင်ခဲ့တဲ့23ရက်စုပင်လုံးဒုတိယကြိမ်ညီလာခံကနေဒီကနေ့အထိတမ်းပလောင်ဖွဲ့နဲ့မြန်မာတမ်းတော်တို့ကြားတိုက်ပွဲအခြေ50ကျော်ဖြစ်ပွားခဲ့တယ်လို့ဒီအန်အယ်လီဘက်ကပြောပါတယ်။တမ်းပလောင်ဖွဲ့ဟာအစီအလက်မှရေးထိုးဖို့တမ်းတော်ဘက်ကလက်မခံတဲ့ဖွဲ့ဖြစ်ပြီးမြောက်ပိုင်းဖွဲ့
နောက်ကိုရီးယားကဇူလိုင်လ၄ရက်နေ့မှာတိုက်ချင်းပြစ်ပယ်ထိန်ဒုံးကြီးICBM တစင်းကိုပြစ်လွတ်စမ်းသပ်ပြီးတဲ့နောက်နောက်ကိုရီးယားပေါ်ဒဏ်ခတ်အရေးယူမှုအသစ်တွေချမှတ်ဖို့အမေရိကန်ကကြိုးစားနေပြီးဒီအတွက်တရုတ်နိုင်ငံနဲ့ဆွေးနွေးညှိနှိုင်းတာတွေလည်းရှိနေပါတယ်။နောက်ကိုရီးယားကဒုံးကြီးစမ်းသပ်တဲ့လုပ်ရက်တွေဟာသူတို့အတွက်လုံခြုံရေးအကာအကွယ်ရဖို့လှုပ်တာမျိုးဖြစ်နိုင်တယ
ဒီနိုင်ငံနဲ့ဆွေးနွေးညှိနှိုင်းနေတာမှာတိုးတက်မှုတွေရနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မတ်ကြီးနီကီဟေလီကကုလသမဂ္ဂမှာအင်္ဂါနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းသတင်းထုတ်တွေကိုပြောသွားတာပါ
Well, I think we're making progress. So we are actually talking about different sanctions. It's not quiet. We are negotiating every single day. And so
တိုးတက်မှုတွေရနေတယ်လို့ကျွန်မထင်ပါတယ်။ကျွန်မတို့ငြိမ်းနေတာမဟုတ်ပဲဒဏ်ခတ်အရေးယူမှုအမျိုးမျိုးနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုနေပါတယ်။နေတိုင်းလို့ကျွန်မတို့စိတ်ဆက်ညှိနှိုင်းနေတာပါ။အခြေအနေကဘယ်လိုဆိုတာကျွန်မတို့စက်ကြည့်သွားပါမယ်။လက်ရှိမှာတော့ဒီကိစ္စဟာအထူးအရေးကြီးတယ်လို့ကျွန်မတို့မြင်ပြီးတရုတ်နဲ့တခြားနိုင်ငံတွေအားလုံးကလည်းဒါကိုအရေးကြီးတယ်လို့မြင်စေချင်ပါတယ်။ဒီအတိုင်းပဲကျွန်မတို့ရှေ့ဆက်လှုပ်ဆောင်သွားမှာပါ
။မြောက်ကိုရီးယားကစမ်းသပ်ပစ်လွတ်တဲ့ဒုံးကျည်ဟာတကယ်ပဲ ICBM ဟုတ်မဟုတ်ရုရှားကမေးခွန်းထုတ်ထားတာပါ။ဒီတော့တင်းမှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုထိန်းချုပ်နိုင်ဖို့ရည်ရွယ်တဲ့အမေရိကန်ရဲ့တန်ခတ်အရေးယူမှုအသစ်မကြာခင်မှာထွက်လာဖို့မျှော်လင့်နိုင်တယ်လို့အရှေ့အာရှနဲ့ပစိဖိတ်ရေးရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးစူဇန်တွန်တန်ကအထက်လူတော်ကော်မတီတစ်ခုကိုအင်္ဂါနေ့ကပြောခဲ့ပါတယ်။အဲ့ဒီတန်ခတ်ရေးယူမှုတွေမှာတရုတ်ဘဏ္ဍာငွေကြေးအဖွဲ့အစည်းတချို့ကိုပိတ်မှတ်ထားရေးယူတာလဲပါနိုင်ခြေရှိတယ်ဆိုတာစူဇန်တွန်တန်ကအရေးမွဲ့ပြောခဲ့ပါသေးတယ်။မြောက်ကိုရီးယားကတိုးမြင့်လှုပ်ဆောင်နေကြတာကိုကြည့်ရင်နောက်ထပ်ဒုံးကျည်စမ်းသပ်မှုတစ်ခုထပ်လုပ်ဖို့ပြင်ဆင်နေတဲ့ပုံရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောတာကိုလည်းကိုးကားဖော်ပြနေကြပါတယ်။မြောက်ကိုရီးယားကရွယ်လှုပ်ဆောင်နေတာဟာသူတို့အတွက်အန်ဒရယ်မရှိအောင်အာမခံချက်ရဖို့ဖြစ်တယ်လို့ယူဆသူကအမေရိကန်ရေတပ်နဲ့မရိန်းတပ်ဖွဲ့များဖွံ့ဖြိုးတိုးတက်ရေးဆိုင်ရာသုတေသနအဖွဲ့တစ်ခုဖြစ်တဲ့ရေတပ်ဆိုင်ရာလေလံဆန်းစစ်ရေးအဖွဲ့ရဲ့နိုင်ငံတကာရေးရာဌာနညွှန်ကြားရေးမှူးကန်ဂေါ့စ်ပါမြောက်ကိုရီးယားဆိုရပြောင်းလဲဖြစ်အောင်အမေရိကန်ကလှုပ်တာမျိုးကိုတားဆီးဖို့ရာအောင်မြင်တဲ့နျူကလ িয়ার အစီအစဉ်သားလျင်တခုတည်းသောနီလန်းဖြစ်တယ်လို့လက်ရှိသူတို့စိတ်ထဲမှာတွတ်ထားပုံရတဲ့အကြောင်းကန်ဂေါ့စ်ကဆိုပါတယ်ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်နဲ့ဆွေးနွေးပြောဆိုနေတယ်လို့ကန်ဂေါ့စ်က VOA သတင်းတော့ Victor Bitty ကိုပြောပါတယ
် I think at the same time they want to have a dialogue with the US which allows them to then begin
ချိန်နဲ့မှာပဲသူတို့ကအမေရိကန်နဲ့ဆွေးနွေးကျင်နေတယ်လို့ကျွန်တော်ထင်ပါတယ်အဲဒါဆိုရင်စီးပွားရေးပိုင်းအပါအဝင်ကင်ဂျွန်ဦးရဲ့တခြားအစီအစဉ်တွေကိုအာရုံထားပြီးဆက်လုပ်နိုင်မှာပါစစ်ဖက်ကပထမဆိုတဲ့မူဝါဒကနေပါတီနဲ့လူထုကပထမဆိုတဲ့မူဝါဒဘက်ကိုပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းသူတို့ရွှေ့လာပါတယ်အဲ့ဒီမူဝါဒနောက်မှာအဓိကတွန်းအားကစီးပွားရေးတိုးတက်ဖွံ့ဖြိုးဖို့ပါဒါပေမဲ့အန်ဒီရကင်းနေဆိုတဲ့အခြေအနေမျိုးမရှိသေးသေး၍အဲ့ဒီလုပ်ငန်းကိုသူတို့အကောင့်ထဲမဖော်နိုင်ပါဘူးအဲ့ဒီအခြေအနေကတော့လက်ရှိမှာအောင်မြင်တဲ့နျူကလ িয়ার အစီအစဉ်ရလာဖို့ပဲဖြစ်ပါတယ
်ပိုပြီးပြင်းထန်တဲ့ဒဏ်ခတ်ရယူမှုတွေချမှတ်ဖို့ကိစ္စမှာတရုတ်ကပူပေါင်းဆောင်ရွက်နေပုံရပေမဲ့တရုတ်ကအရင်လှုပ်လှိမ့်လှုပ်ထရှိခဲ့တယ်လို့မျိုးဖြန့်လို့ဖြည့်ဆည်းလို့ရမျိုးကိုရုရှားကလုပ်နေတယ်လို့ကန်ဂေါ့စ်ကပြောပါတယ်မြောက်ကိုရီးယားပြည်ထောင်စုဒဏ်ခတ်ရေးယူရာတွေနဲ့ဖြည့်ရှင်းလို့မရနိုင်ပဲဆွေးနွေးညှိနှိုင်းတာနဲ့တန်တမာရင်းနီလန်းတွေကတဆင့်တာဖြည့်ရှင်းနိုင်မယ်လို့တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးကယုံကြည်ထားတဲ့အကြောင်းကန်ဂေါ့စ်ကပြောပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေညကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒါအပြင်ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းကျမတို့တိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးနှာစင်ရမှာပါ
။ဘာလို့ယုံကြည်လဲဆိုရင်တော့ကျွန်တော်ကတော့ဟောဘယ်လိုပြောလဲစိတ်ရတဘိုးယုံကြည်တယ်လို့ပြောမှာပေါ့လေဘာလို့လဲဆိုတော့အဲကျွန်တော်ဒီ
ဒါကတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်မြမပြည်သွားဒေါ်လာအစီအစဉ်ကိုလည်းမြမပြည်သွားဒေါ်လာဆိုတဲ့ဒီဥကျော်ဇန်တာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုလည်းကျမတို့ထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာပေါ်ပြရေးသားနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုဥကျော်ဇန်တာကမူရင်းမပြတ်ကောက်နှုတ်တင်ပြမှာပါရှင်
။မြန်မာခီးသွားလုပ်ငန်းရည်မှန်းချက်မိမင်ရင်းဆွဲကောင်းတဲ့ Philip Kajimans ရေးသားထားတဲ့ဆောင်းပါးကို Bloomberg.com မှာဖတ်ရပါတယ်။2017မှာတိုင်းပြည်တွေကဖွင့်ပြီးတဲ့နောက်မြန်မာနိုင်ငံဟာခီးတဲ့ဆွဆောင်မှုအကောင်းဆုံးနိုင်ငံတစ်ခုဖြစ်လာမယ်လို့မျှော်လင့်ခဲ့ကြတာပါ။ဒါပေမဲ့ဖြစ်မလာခဲ့ပါဘူးအစပိုင်းမှာပြည်ပရင်းနှီးမြှုပ်နှံမှုတွေပုံအောဝင်လာပြီးအာရှမှာဖွံ့ဖြိုးမှုအမြင့်ဆုံးလွတ်တောင်ကမ္ဘာငွေကြေးရမုံတွေအဖွဲ့အစည်းသတ်မှတ်ခဲ့ပါတယ်ဒါပေမဲ့တိုင်းပြည်ဟာကမ္ဘာပေါ်မှာအဆင်ပြေဆုံးအဖြစ်ဆက်လက်ရှိနေကြပါစစ်တပ်ကအာဏာကိုထုတ်ကန်စေတိုင်းဒေသပဋိပက္ခတွေရှိနေစေဖြစ်ပါတယ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနအနေနဲ့2013မှာစီမံကိန်းကြီးတရားချမှတ်ပြီး2020အရောက်မှာမြန်မာနိုင်ငံကိုကမ္ဘာထက်ခီးသွွား9.5သန်းလာရောက်ဖို့ခန့်မှန်းထားခဲ့ပေမဲ့တကယ်လာရောက်သူဥယျာဉ်ဟာတစ်နှစ်ဆက်တစ်နှစ်ကြာဆင်းလာနေပါတယ်။မြို့လင်းကျဲကြီးမားစွာနဲ့ဟိုတယ်တွေအများအပြားတိဆောက်ခဲ့ကြသလိုမြို့တော်သစ်နေပြည်တော်ကိုလည်း2000ပြည့်လွန်မှာအပူတပြင်းတိဆောက်ခဲ့ပါတယ်။သို့တော်လည်းဒီမြို့တော်သစ်ဟာလူသူကင်းမဲ့ပြီးသုတ်သင်တစားပြင်းလို့ဖြစ်နေပါတယ်။ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုအချိန်နှင့်တိုးချက်ပြီးလာမယ့်နှစ်ကစလို့နှစ်စဉ်ခီးတဲ့စံပေါင်း20လက်ခံနိုင်ဖို့စီစဉ်နေသလိုဒီလေဆိပ်နဲ့38မိုင်အကွာမှာလည်းပဲနှစ်စဉ်ခီးတဲ့12သန်းလက်ခံနိုင်မဲ့နိုင်ငံတကာလေဆိပ်တစ်ခုတည်ဆောက်ဖို့စီမံကိန်းချထားပါတယ်။အမှန်ပြောရင်အင်ဒီဂျင်ထိုင်းနိုင်ငံမှာလိုပဲမြန်မာနိုင်ငံမှာလည်းခီးသွွားလုပ်ငန်းဖွံ့ဖြိုးနိုင်မဲ့အလားအလာတွေအများကြီးရှိပါတယ်။သို့တော်လည်းအထင်းကိုမရှိတဲ့ပြဿနာဟာမြန်မာသဘာဝအလားနဲ့အလားအလာကောင်းတွေကိုဖြစ်စီနေတာဖြစ်ပါတယ်။ဥပမာငပလီကန်းကြီးကသဲတွေကိုအနီးအနားမှာရှိတဲ့ဘီလက်မြေဆက်ရုံအတွက်ကုန်ကျန်းအဖြစ်တူဖော်ယူနေပါတယ်။ဒါကိုအာဏာပိုင်တွေကဟန်တာခြင်းမရှိပါဘူး။အစိုးရစီးပွားရေးအကြံပေးချောင်းတန်နယ်ကတော့လက်ရှိအစိုးရဟာဒီပြဿနာတွေကိုကောင်းကောင်းသဘောပေါက်တယ်ခီးသွွားလုပ်ငန်းတိုးတက်မဲ့အလားအလာတွေပဲအမှန်တကယ်ရှိနေတယ်လို့ပြောကြအောင်ရေးသားထားပါခင်ဗျာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကချင်းခရီးယန်ခေါင်းဆောင်တွေရဲ့ထောက်ခံမှုရရှိရေးလှုပ်ဆောင်ဆွေးနွေးခေါင်းစဉ်နဲ့ဒီ LRD မှာသုံးသပ်ရေးသားထားတာကိုလည်းဖတ်ရပါတယ်တောင်ဆန်းစုကြည်ဟာ KBC ခေါ်ကချင်း Baptist ခရီးယန်ခေါင်းဆောင်12ယောက်နဲ့တင်းနာနေရာတွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုဟာအကျိုးရှိတယ်လို့နှစ်ဖက်စလုံးကဆိုပါတယ်ဒါပေမဲ့မြန်မာစစ်တပ်ကCIA အပေါ်ထူးဆန်းစင်ရာရက်စဲမဲ့အရေးကတော့မှုန်ဝါနေစေပါတွစ်ဆူညာမှာလူကပြန်ဝန်ကြီးနဲ့ညဉ့်ဉန်ရေးကော်မရှင်ဥက္ကဋ္ဌတက်ရောက်ကြပေမဲ့စစ်တပ်ကိုယ်စားလှယ်တက်ရောက်ခြင်းမရှိပါဘူးသူလက်ထက်မှာညဉ့်ဉန်ရေးရဖို့မျှော်လင့်ချက်မိမိနေရင်တောင်ဆန်းစုကြည်ကတခြားနည်းနဲ့အထောက်အကူတွေသဘောဖြစ်ပါတယ်အဖွဲ့ဝင်၄ညော်စီရဲ့ KBC ဟာကချင်လူထုအပေါ်ဩဇာလွှမ်းမိုးတဲ့အဖွဲ့အစည်းတစ်ခုဟာအခုတွစ်ဆူမှုမတိုင်ခင် KBC ခေါင်းဆောင်တွေကညဉ့်ဉန်ချက်တရားထုတ်ပြန်ပြီးတောင်ဆန်းစုကြည်ကိုချီးကျူးထားပေမဲ့NLD အစိုးရလက်ထက်မှာတိုင်းရင်းသားတွေနဲ့ပဋိပက္ခပုံမူကြီးထွက်လာတယ်ဆိုတာကိုထောက်ပြထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေက NCA ခေါ်ပြည်သူ့ကြိုအပြည့်ရစီအေးစာချုပ်ကိုလက်မှတ်ရေးထိုးကြဖို့ပြောနေမဲ့အစားဖက်ဒရယ်ပြည်ထောင်စုတရားရေးဆက်လက်ဆွေးနွေးဖို့တိုက်တွန်းခဲ့ကြပါတယ်။ NCA ဆိုတာနိုင်ငံရေးအမခန့်ချက်အပေါ်မှာသာမူတည်နေပြီးအစိုးရအပေါ်စစ်တပ်ကြီးစိုးနေသမျှဒါမဖြစ်နိုင်ဘူးလို့လည်းဆိုကြပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီကိမ်းနဲ့တင်ပြမယ် EDM အသုံးကတော့
Read between the lines
ဖြစ်ပါတယ်စာလုံးပေါင်းက R E A D read ကဖတ်ပါ B E T W E E N between ကကြားမှာ T H E the L I RENES lines ကမြင်းချောင်းတွေ line တွေလို့လွန်ကောက်ဒီပေကတော့ scribe clone ရဲ့ဓာတ်ရိုက်ဒီပေကတော့မြင်းချောင်းတွေကြားမှာဖတ်ပါပါရှင်ဒီအတုံးစီးတဲ့လာတာကတော့19ရာစုအလယ်လောက်ကလို့ဆိုပါတယ်စာချောင်းရည်တွေကြားမှာရှုပ်ပဲထည့်သွင်းထားတဲ့ဒီပေကိုကောက်ယူနိုင်ဖို့ဒလိကတစ်ဆင့်ဒီအတုံးဆင်းတဲ့လာတာလို့သိရပါတယ်ညစဉ်ဘွားမှာတော့စာချောင်းတွေကနေရှုပ်ဝဲအဒီပေကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူးသူရဲ့အပြုမူကိုကြည်ချင်းအားဖြင့်ပြောတဲ့စကားကိုကြည်ချင်းအားဖြင့်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမှာဟာဘယ်လိုရှိတယ်လဲဆိုတာကိုခံမှန်းယူနိုင်တာဖြစ်ပါတယ်ဥပမာပါဇက်ကတော့ဒီအစားအစာဟာတိတ်ကိုကောင်းတာပဲလို့ပြောပြမိလို့လေမျက်နှာကတော့ရှုပ်နေတယ်စားတော့လေဟဲ့ဟဲ့ပက်ပက်မရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာတိတ်မကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်ဒါကူ idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The report didn't criticize the research directly but you can read between the lines that the review committee has its doubts
အစီရင်ခံစာထွက်လာတော့သူတည်တနာကိုဓာတ်ရိုက်တော့မဝေဖန်ထားဘူးဒါပေမဲ့အရေးသားကိုကြည်ချင်းအဖြစ်ပြန်လည်တုံ့တက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The report didn't criticize the research directly but you can read between the lines that the review committee has its doubts
ဓာတ်ရိုက်တော့မရေးထားဘူးဓာတ်ရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အဒီပေကိုသဘောပေါက်နိုင်ရင်ဆိုရင် idiom အသုံးအရာပြလို့ပြောမလဲ
Read between the lines.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့ဦးကျော်စံတာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရမှာပါရှင်။မကြခင်ကပဲမြမနိုင်ငံကိုသူကိုယ်တိုင်အလက်ပတ်သွားခဲ့တဲ့အတွေ့အကြုံအတွေ့အမြင်တွေကိုဝိုင်းတော်သူဒေါခင်ဆိုးဝင်းနဲ့ဆွေးနွေးသုံးသက်တင်ပြမှာပါရှင်။
ကျော်စန္ဒာကမြန်မာနိုင်ငံကို73နှစ်အတွင်းမှာပေါ့နော်ပထမဆုံးပြန်ပြီးတော့အလေရောက်ခဲ့တယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေပေါ့လေဘလောက်ပြောင်းလဲလာရဲ့လို့သုံးသပ်လို့ရလဲရှင
်ကျွန်တော်ကသတင်းသမားဆိုတော့အမြင်ကိုလည်းပြောရမယ်နောက်ပြီးသူများကိုမေးခဲ့တာလည်းပါမယ်ကြားခဲ့ရတာလည်းပါမယ်ပေါ့ခင်ဗျာအဲ့တော့ကျွန်တော်အမြင်ကိုပထမဆုံးပြောရင်တော့ရန်ကုန်မြို့မှာလမ်းတွေတော့ကောင်းသွားတယ်လို့ပြောရပါလိမ့်မယ်လမ်းအစ်စ်တွေလည်းအများကြီးပေါ်လာတယ်နောက်ပြီးတော့လမ်းတွေဟာလည်းပဲမိုးရင်းဆိုတော့အပေါက်အပြဲတွေမျိုးရင်းမှာပေါ့လေအပေါက်အပြဲတွေတိတ်မရှိပြန်နဲ့လမ်းနယ်တွေသတ်မှတ်ပြီးတော့ဘင်းသားကလည်း platform တွေလှူထားတော့တော်လေးတွေးရပါတယ်ခင်ဗျာဒါပေမဲ့တစ်ချိန်တည်းမှာပဲလမ်းမှာမော်တော်ကားတွေတိတ်များလာတယ်လူတွေနည်းနည်းလည်းတရားကင်းကင်းနဲ့လမ်းဖြတ်ကူးတော့တော်လေးကျူးစားရတယ်ဆိုတာကိုတွေးရပါတယ
်ဒါကတော့ဥပဒေသားတိုင်းအမြင်ပေါ့နော်အားလုံးကိုချုပ်ပြီးတော့အသုံးသတ်လိုက်တာပေါ့နော်နိုင်ငံရေးအရာပြောမယ်ဆိုရင်ရော
ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေပြီဆိုတော့လူတွေဟာလွတ်လပ်မှုကိုပူပြီးတော့ခံစားနေရသလားဆိုတာကိုကျွန်တော်စဉ်းစားကြည့်ပါတယ်အစိုးရဆိုတာကြောက်စရာမဟုတ်တော့ဘူးဆိုတဲ့အမြင်မျိုးဖြစ်လာတယ်လို့ဒေါန်ဆန်းစုကြည်ရဲ့ဒါနိုင်ငံတော်အခြေပြမိန့်ခွန်းမှာပြောပြကြတာကိုကျွန်တော်သတိရပါတယ်တကယ်လည်းပဲသူတို့ဟာပူပြီးလွတ်လွတ်လပ်လပ်ပြောကြဆိုကြဆက်ဆံကြတာကိုတော့တွေးရပါတယ်နိုင်ငံရေးကိုလည်းသူတို့လက်ဖေးဆိုင်တွေမှာနေရာတကာမှာသူတို့ပြောကြပါတယ်သို့တော်လည်းပဲသတင်းသမားတယောက်အနေနဲ့ကြည့်တော့ကျွန်တော်ရဲ့တိုင်းတာတဲ့လွတ်လပ်မှုကတော့သိပြီးတော့မပြည့်ဆုံးသေးဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်သတင်းသမားတွေကိုအရေးယူတဲ့ကိစ္စတွေအာဏာပိုင်တွေအထူးသဖြင့်တက်မတော်ပိုင်ကဆက်ဆက်ထိမခံဖြစ်နေတာမဟုတ်တာလေးကိုသရော်စာလေးရေးတာနဲ့ပတ်သက်ပြီးတော့ကြီးကြီးကျယ်ကျယ်အပြစ်တွေကိုတိုးချက်ပြီးတော့ယုံတင်စစ်ဆေးနေတာတွေတွေ့ရပါတယ်ဆိုတော့အဲ့လိုဘက်မှာကြည့်မယ်ဆိုရင်တော့လွတ်လပ်မှုအပြေအဝရှိကြပြီလို့မထင်မိပါဘူး
ဟုတ်ကဲ့ပါဒေါင်ဆန်းစုကြည်ရဲ့အခန်းကဏ္ဍပေါ့နော်ဒီ NLD အရတားအစုအတက်လာတဲ့ဆိုလူလူပြည်သူလူလူအများစုကလည်းအရင်ယူကိုမျှော်လင့်ထားခဲ့ကြတာပါအဲ့တော့ဒေါင်ဆန်းစုကြည်တယောက်တည်းဘူပဲအားကိုးနေလို့ဖြစ်ပါမလားရှင
်ဒေါင်ဆန်းစုကြည်ကိုပြည်သူလူလူအားကိုးမျှော်မှန်းတယ်ဆိုတာကတော့ဗမာပြည်သူတွေနဲ့မကတကဘာလုံးကသူ့ကိုမျှော်မှန်းအပ်ထားကြပါတယ်တကယ်လည်းပဲဒေါင်ဆန်းစုကြည်လိုထက်မြက်တဲ့ခေါင်းဆောင်ဆိုတာမြန်မာနိုင်ငံမှာအခုရမကပါဘူးသမိုင်းစဉ်တစ်ချက်မှလည်းပဲအင်မတန်ကြုံတောင့်ကြုံငဲပေါ်ထွန်းလာတဲ့ခေါင်းဆောင်မျိုးဖြစ်ပါတယ်ဒါမဲ့ဒေါခင်ဆိုရင်ပြောသလိုပဲသူတယောက်ထဲနဲ့လှုပ်လို့တော့မရဘူးပေါ့ဗျာအကုန်လုံးဝိုင်းလှုပ်ရမယ့်ကိစ္စဖြစ်ပါတယ်သူနဲ့လက်တွဲပြီးတော့လှုပ်နိုင်မဲ့အရေးရှင်ပြေဝတဲ့လူတွေအများအများလိုအပ်နေပါတယ်ပူပြီးဆိုတာကဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကလည်းအာဏာတွေအများကြီးယူထားတယ်အခုနောက်ပိုင်းမှာပူပြီးတော့မှယူလာလေသလားလို့ထင်မိပါတယ်ဒေါခင်ဆိုရင်
Okay, well, sitane di NLDS san yi bo no. Aku lo lo de lu de myin ni ya da ro di Yangon dai win ni chou u phyo min tain ne di bo chou mu yi min yaung nai lo di ja de ma na le mu ho lwe ma de kho ma la ho ma chi ma le phit de kaisa ne pat de pi lo pi du lu lu si ya ba tan ni mya ja ka ba de le shin.
Ha lu lu ye tbo ra na myo chin daw ja mi ba de. Patma de myo ga ro win ni chou phyo min tin ga a pyo so ma lein ma bu. Sitane sat san yi kaung mu atwa Dong San Suu Kyi ga swan gun juban ni ya de chin ma u phyo min ling di lo pyo lai de atwa chaung sat san yi ha dan de kwa za phit twa nai de ma pi ma le phit twa nai de lo su yin de san ga ta phak ga ja wa de naw ta phak ga le be aku ka ma pi tu tu ga Dong San Suu Kyi u saung de a myo da democracy a phwe chauk paw ma a taw le ko a thin thee pi lo sait goun ga de a pai phit ni de so di lo phit ni de chin ma u phyo min ling ga aku lo ta kwe u su yauk so ra ha ကျွန်တော်တို့မျိုးရအစင်းသာဖြစ်တယ်ဆိုတာပြောလိုက်တဲ့အတွက်ကြောင့်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဂုဏ်သိက္ခာပုံပုံမြင့်တက်လာစီတယ်လို့သုံးသပ်တဲ့လူလည်းရှိပါရဲ့ခင်ဗျာဟုတ်ကဲ့အရေးကြီးတာကတော့သူတို့ပြောတာဆိုတော့ဒါပြောတာကဘလို့အရေးကြီးလို့လဲသူကတကယ်တက်နီကယ်လီလုပ်ငန်းသဘောအရပြောရင်တော့မှန်တင်သလားမှန်နေတာပဲဒီဟာကိုလည်းပဲစစ်တပ်ဘက်ကနေပြီးတော့ဆက်ဆက်တိမခံသိပ
ောက်ဆုံးဒါဒီပြဿနာကိုဖြေရှင်းပေးလိုက်တာပေါ့အဲ့ဒီဟာနဲ့အဲ့လိုမျိုးဖြေရှင်းလိုက်တာရောပြေလည်သွားတယ်လို့ယူဆပါလားရှင
်အခုအခိုက်အတန့်ဒီဟာအတွက်တောင်းပန်လိုက်တယ်ဆိုရင်တော့ဒါပြောတာနဲ့လုတ်တဲ့လုပ်ငန်းနဲ့ကာမိသွားပြီလို့တော့ပြောရမှာပါဒါပေမဲ့စစ်တပ်နဲ့အရဖက်နဲ့ဆက်ဆံရေးဆိုတာကတော့အခုမှစပြီးလက်တွဲပြီးလုပ်ကြရဲဆိုတော့အများရန်ဖြောင်ဖြူးနေတဲ့လမ်းတော့ဟုတ်မှန်မဟုတ်ပါဘူးကတောက်စားဖြစ်တာလည်းရှိမယ်ပြန်လဲစစ်မြတ်တာလည်းရှိမှာပဲမိသားစုတစ်ခုမှလင်းနဲ့မရအိမ်ကြောင်ပဲတိဆောက်ကြသူပဲနေမယ်လို့ကျွန်တော်ထင်ပါတယ်ဒ
ါ
ရေရှည်သွားမှာပဲတစ်ဖက်ကပြောရင်တစ်ဖက်ကသီခံမယ်နောက်တစ်ဖက်ကမှားရင်တစ်ဖက်ကသီခံခွင့်ရမယ်ဒီလိုစိတ်ကြမျိုးတော့လိုအပ်တယ်ထင်ပါတယ်အများရန်တစ်ဖက်သက်ဟိုဘက်ကယူပဲဖိနေဆိုရင်တော့ဒါအခြေအနေမကောင်းဘူးလို့ဆုံးသတ်လို့ပါတယ်ကျွန်တ
ော်ဟုတ်ကဲ့ပါဟိုစစ်တပ်ဆိုလို့လေလွတ်တော်ထဲမှာ25ရာခိုင်နှုန်းရှိသမျှပေါ့လေရှိနေတုံးပဲဖြစ်တယ်ဒီစစ်တပ်ရဲ့အခန်းကဏ္ဍနဲ့ဒီလွတ်တော်ရဲ့အခန်းကဏ္ဍပေါ့လေဒီလွတ်တော်မှာကောဟိုလွတ်တော်ရဲ့အနေအထားကောဟိုအခုတွေ့ခဲ့ရသလောက်ပေါ့လေဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့လွတ်တော်အမတ်တချို့အဲ့လိုသဘောစကားပြောကြည့်တာတွေရှိပါတယ်သူသဖြင့်ပြည်သူလွတ်တော်ရဲ့အနဘိုင်တွေပေါ့လေလွတ်တော်ဥက္ကဋ္ဌအတော်လေးကိုအတင်းဆောင်မခံအောင်ကြိုးပမ်းလွန်းတယ်လို့ကျွန်တော်ထင်ပါတယ်လွတ်တော်အမတ်တချို့ကဥပမာဖြင့်စုံကျင်တဲ့အစုံနှုံးအဲ့ဒါမျိုးဆိုရင်ဟာဒါမစုံရဘူးဒီအစုံမတင်ရဘူးဒါမပြောဘူးဆိုပြီးတော့ပိတ်ပင်မှုတွေတော်လေးလုပ်တယ်ဆိုတာကျွန်တော်ကြားပါတယ်အပေါ်လွင်ဆုံးတစ်ခုကြားခဲ့တာဟိုဘုသူရောင်မောင်တော်ဘက်မှာလက်နဲ့ကင်ပြီးတော့ရဲစခန်းတွေဝင်တိုက်တာတော့ပုံငန်ဖို့လုပ်တဲ့ကိစ္စတွေမှာအဲ့ဒီလူတွေကိုအကြံပေးသမားလို့စုံတော်တော်မှာလွတ်တော်ဥက္ကဋ္ဌမကြိုက်ဘူးလို့ကျွန်တော်အလို့သဘောပြောတဲ့လူရှိပါတယ်ဒါဆိုတော့နည်းနည်းလွန်းလွန်းပြီလို့ထင်တယ်လွတ်တော်ဟာတကယ်တော့လူတို့ကိုကိုးစားပြုတဲ့လူတွေပဲပြီးတော့လူတို့အကျိုးအတွက်လူတို့ခံစားချက်ကိုသူတို့အမှန်တကယ်ပြောရမှာပဲအဲ့ဒါဘယ်သူညူညီမှာဆိုလို့စိတ်ပေါ်မကြိုက်မှာဆိုလို့ဆိုရင်တော့လွတ်တော်လည်းလူတို့ကိုကိုးစားပြုတဲ့လွတ်တော်အစ်မှန်မဖြစ်ဘူးလို့မြင်နေရတာပါခင်ဗျာ
ဟုတ်ကဲ့ပါဦးကျော်သန္တာကိုတိုင်ကလည်းဆရာဖြစ်ခဲ့ဘူးတယ်ဆိုတော့မြန်မာနိုင်ငံရဲ့ဒီပညာရေးလောကအောက်ပေါ့နော်ဘယ်လိုသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့သိပြောချင်ပါတယ်ဒီကိစ္စကိုကျွန်တော်ចောင်းဆရာသာသမီចောင်းဆရာလုပ်ရတယ်လို့ဆိုတော့ပညာရေးကိုအများရန်တံပိုးထားပါတယ်ပညာရေးဟာတော်လှန်ရေးပါပဲကျွန်တော်အတွက်ဒီအဖွဲ့အစည်းတစ်ခုကိုတိုင်းပြည်တစ်ခုကိုပြုပြင်ဖို့ဆိုရင်ပညာရေးနဲ့သာပြုပြင်လို့ရမယ်ဒါပေမဲ့မြန်မာနိုင်ငံအခုဒီမိုကရေစီပြုပြင်ရေးမှာပညာရေးဟာလွတ်လို့မဖြစ်ဘူးလို့ကျွန်တော်ခံစားပါတယ်ကျွန်တော်ပညာရေးဌာနကပုဂ္ဂိုလ်တချို့ဗမာခရီအဲ့လိုမိတ်ဆွေပေါင်းသင်းတွေတရားလူတွေနဲ့ကျွန်တော်အများကြီးဆွေးနွေးပါတယ်ဒီမိုကရေစီဖော်ဆောင်ဖို့အတွက်ဒီမိုကရေစီနဲ့ဆင့်လျော်တဲ့လူတွေဒီမိုကရေစီစိတ်ဓာတ်ပြည့်ဝတဲ့လူတွေမွေးထုတ်ပေးဖို့ကပညာရေးရဲ့အဓိကတောင်းပါမြန်မာနိုင်ငံမှာအသက်မွေးဝန်းကြောင်းပညာရေးမှန်တော့မှန်ပါတယ်ဒါပေမဲ့အစင်းချင်းပညာတက္ကသိုလ်ပညာရေးရဲ့ယူနေချက်ဟာအလုတ်ကင်ပေးဖို့မဟုတ်ပါဘူးလူကငါတော့ဒါစီးပွားရေးဆင်ရဖြစ်လာမှာပဲသူတို့ကိုဒီမိုကရေစီကျင့်စဉ်မှာဘောင်ဝင်တဲ့လူတွေဖြစ်အောင်တာဝန်ကြီးတဲ့လူတွေဖြစ်အောင်ဖန်တီးပေးဖို့လိုပါတယ်အခုအဲ့လိုပုံစံမျိုးပြောင်းလဲပြီးဖန်တီးထားတာမတွေ့ရပါဘူးမြန်မာနိုင်ငံမှာအဲ့ဒီတော့တက္ကသိုလ်ပညာရေးကိုလည်းပဲလူတွေကစိတ်ပြီးတော့အားမထားကြသလိုဖြစ်နေပါတယ်နောက်တစ်ခုကအင်္ဂလိပ်လိုသင်တဲ့ကိစ္စစာပေစာယူသင်တန်းမှာတက္ကသိုလ်ဘာသာရပ်တွေကိုဝိဇ္ဇာသီပံဘာသာရပ်တွေကိုအင်္ဂလိပ်လိုသင်တဲ့ခဏဘာသာရပ်တစ်ခုရဲ့အနှစ်သာရကိုဘာသာရက်ကပြီးကျင်တဲ့အစဉံကိုရဖို့အတွက်ကတော့ဘာသာစကားကိုကျွန်းကျွန်းကျင်ကျင်နဲ့အဲ့ဟောက်ထက်ထက်ဝင်လေ့လာနိုင်ရမယ်အဲ့ဘာသာစကားအခုကတော့အင်္ဂလိပ်လိုလိုက်တော့သူတို့ကဘာသာရက်အကြောင်းကိုဘာမှမသိတော့ဘဲနဲ့ subject အကြောင်းကိုမသိဘဲနဲ့ကျမဝဲအောင်လောက်ပဲအဲ့ဒါကိုအတူဖြတ်ပြီးတော့အလွတ်တပြီးဖြေကြတာတွေ့ရပါတယ်ပိုဆိုတာဥပဒေကို sabiza yutina ma ingle lo sin ma de to taya yong ma saw le ya ba ma lo saw le ya la so lo upriya sabiza yu de ma ingle lo yi da ya saka lo ni jet pi yo sa mu we phi lo aung na ro le a pin ma ba lo sa lo ya ma le so lo ai lo pinya yi de ma ahodikan phi ne ya ha bi bo khnya pinya es ka nai pya yai ja ka ya ba le
te lwe sa bin kaung ni ja la
kho ne okay bo jaw san pyo lo pyo yin no da mai chin ro ma thong ye ba u khnya ai saka ko
ဆရာ ਨਾਲ လေလူလူကြားမှာအများအမ်းဟိုပြောနေဆိုနေကြရတဲ့ဒီမြန်မာနိုင်ငံရဲ့အစားအသောက်တွေပေါ့နော်ဟိုစိတ်ချလုံခြုံမှုရှိရလားကျန်းမာရေးနေရောဟိုကိုက်ညီရလားပေါ့ဆရာဘာတွေညှဆားခဲ့ပါလိမ့်လဲရှင
်ကျွန်တော်ဒီကသွားကြတဲ့အဲ့ဒါကိုအထူးဆွေးမှာအဲ့ဒါကျွန်တော်လိုအပ်တဲ့ဆေးဝါးတွေကိုယူသွားခဲ့ပါလိမ့်ခင်ဗျာကျွန်တော်ကတော့ဒီဆွေမျိုးအင်ဂျီမိတ်ဆွေပေါင်းသင်းနေတဲ့အင်ဂျီမှာစားတာတွေဆိုတော့လမ်းမေးမှာအများပြည်သူစားနေရတဲ့အစားအစာမျိုးတော့သိပ်မဟုတ်ခဲ့ဘူးလို့ပြောရပါလိမ့်မယ်ကံကောင်းတယ်လို့ပြောမှာပေါ့ဒါပေမဲ့မိတ်ဆွေတော်တော်များများကိုကြည့်လိုက်ရင်လေနေမကောင်းတဲ့လူတွေဆွေတူးစီးတဲ့လူတွေစီးကျူးစီးတဲ့လူတွေအများကြီးတွေ့ရပါတယ်ကျွန်တော်အန်အော်လို့မဆုံးဘူးအဲ့လိုဘာကြောင့်ဒီလောက်ဖြစ်ရသလဲဆိုတော့ပမာပြည်မှာ ready made လုပ်ပြီးတဲ့အစားအစာတွေတော်တော်များများမှာပါဝင်တဲ့ဟာတွေဘလို့ဘလောက်ဆိုတော့တချို့ကတော့ရေးထားတယ်တချို့ကရေးမထားဘူးရေးထားတဲ့ဟာတွေဟူကောတက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကတရားကိုစနစ်တရားစစ်ဆေးပါရလားဆိုတာလေသိမေ့စရာဖြစ်ပါတယ်ဒီလူတွေကတော့ကြုံညာဝယ်စားနေရတဲ့လူတွေဆိုတော့ကျန်းမာရေးကိုလည်းသိယူဆိုင်ဟမတူပါဘူးခင်ဗျာ
ဆရာခုသွားခဲ့တဲ့ခီးစဉ်ထဲမှာတိုက်တိုက်ဆိုင်ဆိုင်လိုပဲပြောရမလားပေါ့နော်ဒီအမျိုးဘာသာတာသနာစောင့်ရှောက်ရေးအဖွဲ့ပေါ့ဒီမဘာသာအဖွဲ့ဆိုင်းဘုတ်တွေမတင်ရတော့ဘူးဒီမဘာသာတွေထုတ်ရှားမှုတွေမလုပ်ရတော့ဘူးဆိုတော့ကန့်တက်လာတဲ့ဒီမဟာနာလို့ခေါ်တဲ့ဒီတန်ခါမဟာနာရကအဖွဲ့ကနေပြီးတော့စီးကြက်လိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဆရာဗာရင်ညာတွေ့ခဲ့ရပါလိမ့်ရှင်
အဲ့ဒါလည်းပြဿနာပါပဲမြန်မာနိုင်ငံရေးမှာအဓိကဘာသာရေးကပူပြီးအရေးပါလာတယ်အဲ့ဒါဟာသိပြီးတော့အလားအလာမကောင်းတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးကြိုးပမ်းဖို့ဝိုင်းပြီးလောက်ကလေးကသူကအမျိုးဘာသာသာသနာဆိုပြီးတော့ဘာသာရေးသာသနာရေးဟာအဓိကထားနေကြတာလွတ်လပ်ရေးရပြီးတဲ့အချိန်မှာဒီစိတ်ဓာတ်ကလည်းမှေးမှိန်သွားခဲ့သင့်ပါပြီတကယ်တော့ခင်မီတဲ့အမျိုးသားရေးစိတ်ဓာတ် modern sense of nationalism ဆိုတာပေါ်ပေါက်လာရမယ်ဒါတမ်းကြီးရမှာရှိရလူတွေအားလုံးကသွေးရောင်မခွဲခြားတပြင်းကြီးတူတက်လာရမယ်လူခွင့်ပြေးွားရမယ်အဲ့လိုစံမျိုးမဟုတ်ဖက်နဲ့အခုထိလည်းပဲအမျိုးဘာသာသာသနာဆိုရက်ကျင်ပူတော်မှကျင်းမြောင်းလာသေးတယ်ဘာသာကြောင့်လက်မထက်နဲ့ဆိုတာမျိုးတွေဖြစ်လာတဲ့ဆိုကြတာမြန်မာနိုင်ငံရဲ့အတွက်ဟာကောင်းမွန်တဲ့အလားအလာအစဉ်လာမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့မျိုးသားရေးဘာသာရေးအစွန်ရောက်တဲ့လူတွေနဲ့ဒီခင်မီရဲ့မျိုးသားရေးအမြင်နဲ့ကြီးကျင်တဲ့လူတွေကြားမှာပဋိပက္ခလည်းပဲပူပြီးကြီးထွက်လာပါတယ်ဆိုတော့နိုင်ငံရေးကွဲယူနေမှာဘူး society divided လူအဖွဲ့အစည်းမှာကိုလူကွဲလွဲမှုတွေဖြစ်လာနိုင်တဲ့အလားတွေပူစီလာလို့ထင်ပါတယ်တချို့ကတော့ဒါဟာနောက်ကနေပြီးတော့နိုင်ငံရေးသမားတချို့ကတမင်တကာဖန်တီးနေရလဲဆွဆွဲမှုတွေတော့ကြားခဲ့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီမြန်မာနိုင်ငံရေးအလားအလာကိုခြုံငုံပြီးတော့ဆရာဘလို့များသုံးသပ်လို့ရပါလဲရှင
်ကျွန်တော်ပုဂ္ဂိုလ်ရေးအရာကတော့ကျွန်တော်သိပြီးတော့စိတ်ချမ်းသာစရာကောင်းတဲ့ရှိခီးလို့ကျွန်တော်မတွေးမိပါဘူးအခုမြင်ရတာပေါ့လေမြန်မာနိုင်ငံမှာဒီခုလက်ရှိကောင်းဆောင်မျိုးဆက်ပြီးရင်သူတို့ကိုဆက်ခံမဲ့မျိုးဆက်ဒီလောက်မှထိထိရောက်ရောက်ရှိပါမလားဒီထက်တောင်မှအရင်ချင်းကြဆင်းသွားနိုင်သလားနိုင်ငံတကာအဆိုင်ဝိုင်းမှာရောပြည်သူလူထုအပေါ်မှာအော်စာလွှမ်းမိုးမှုနဲ့ပတ်သက်လို့ရောအဲ့တော့ဒီမိုကရေစီအရာစုအရက်ဖက်ကပုံမှုပြီးတော့ကွဲပြားသွားလိမ့်မလားဆိုတာကျွန်တော်စိုးရင်ပါတယ်အဲ့တစ်ချိန်တည်းမှာပဲဒီလိုကွဲပြားသွားရင်ငါတို့သာလျှင်ကက်တင်ရမှာပဲလို့ယူဆထားတဲ့စစ်တပ်ရဲ့သဘောထားကလည်းပဲအရင်တိုင်းမပြောင်းမလဲစီကောင်းစီနေလိမ့်မယ်လို့ထင်ပါတယ်လူအရင်ငါတို့ပြန်ပြီးတော့ကင်ရမယ်ဒီဟာကိုအစဉ်သင့်လုပ်ထားကြဆိုတဲ့သဘောမျိုးနဲ့များစောင့်ကြည့်နေလိမ့်မလားလို့လည်းကျွန်တော်စဉ်းစားမိပါတယ်ဒီမိုကရေစီထွန်းကားမဲ့အလားအလာစစ်မှန်တဲ့ဒီမိုကရက်တစ်ပြည်ထောင်စုဖြစ်မဲ့အလားအလာဆိုတော့ဖိတ်မတွေ့နိုင်သေးဘူးလို့ကျွန်တော်စိတ်မကောင်းစွာနဲ့ပြောမှဖြစ်ပါတယ်ကျွန်တော်ကြည့်လို့
ဥကြဆန္ဒရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ခဏတွေကို burmese.voanews.com မှာလည်းအချိန်မရွေးနားဆင်ဖတ်ရှုနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတစ်ပတ်အတွက်တော့အမေရိကန်နိုင်ငံမှာဒက်သနိကဗေဒဘာသာရပ်နဲ့ပွဲရပြီးအလုပ်လုပ်နေတဲ့ကိုဇော်မော်ရဲ့အမြင်တွေကိုနားဆင်ရမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါရရှင်။
ကဲမင်္ဂလာပါကျွန်တော်နာမည်ဇော်မော်ပါအဲဒီနေ့ဒီအစီအစဉ်ရောဒီဟာဒီနေ့ပြောမယ်ဘာသာကတော့ဟိုပါပေါ့လေကိုဘာကိုယုံကြည်ရလဲဆိုရဲမိကုံပေါ့အဲကျွန်တော်ဒီ တသနိကဗေဒနဲ့ကြောင်းပြီးတာဆိုတော့ဒီလိုမေကုံမျိုးကြားရင်အဲ့လိုပေါ့လေအဲ့လိုအတွေးအနှက်ကြီးလျှောက်တွေးမိတာပေါ့ဒါမဲ့ပြတိမေကုံနည်းနည်းလည်းထိရခက်တဲ့မေကုံပေါ့လေဘာလို့လဲဆိုတော့ဘာလို့ယုံကြည်လဲဆိုတာကတော့ဒီဘဝဖြစ်ပြတာရဲ့အဲ့လိုအကြောင်းအမျိုးမျိုးစုံပေါ့လေဘဝရှေ့ဆက်ရင်လည်းဒီယုံကြည်မှုကဖြစ်ဖြစ်ချင်းကြီးကြောင်းလဲတာပေါ့အဲ့ဒါမဲ့ကျွန်တော်ရဲ့ဇာတ်လမ်းအရဆိုရင်တော့ကျွန်တော်ရန်ကုန်မှာပဲမှုရယ်အဲမြန်မာပြည်မှာလည်းကြည်ရပါလိမ့်ဒီမိဘတွေကလည်းဘုရားဘာသာဝင်နေဆိုတော့ကျွန်တော်ယုံကြည်တာကတော့ဒီဘုရားဘာသာနဲ့ပတ်သက်တဲ့ယုံကြည်မှုတွေများတယ်ပေါ့လေမာကန်တမာကိုယုံကြည်ရယ်အကောင်းလုံးရယ်အကောင်းဖြစ်တယ်ဆိုတော့အဲ့ဒါတွေကတော့ယုံကြည်တယ်ဒါကတော့ငငယ်လေးကဒီလိုယုံကြည်လာခဲ့တာပေါ့လေဒါမဲ့ဒီဘဝရှေ့ဆက်ရင်းနဲ့ယုံကြည်ချက်ကဖြည်းဖြည်းချင်းကြီးတော့ပြောင်းလဲလာတာပေါ့ဒါမဲ့အခုကျွန်တော်အမေကဒီနေ့ကျွန်တော်မေးမယ်ဘာလို့ယုံကြည်လဲဆိုရင်တော့ကျွန်တော်ကတော့ဘာလို့ပြောလဲစိတ်ရတဘူးယုံကြည်တယ်လို့ပြောပါပါလေဘာလို့လဲဆိုတော့အဲကျွန်တော်ဒီကျောင်းမှာတသမိကဗေဒနဲ့ပတ်သက်ပြီးတော့ဖတ်တဲ့စာအုပ်တွေကျွန်တော်ဖတ်သမျှတွေကအဲ့ဒီဘက်ကိုဟိုညှာထိုးနေတာပေါ့လေအဲကျွန်တော်အထင်ကတော့ဒီကျွန်တော်တခုလုပ်မယ်ဆိုရင်ရန်ကုန်မှာတော့ဆိုရင်အမေကခဏခဏပြောတာတခုလုပ်ရင်ဆိုရင်တကယ်ဖြစ်ချင်တကယ်လုပ်ဟုတ်ဖြစ်ရမည်ဆိုတာအဲ့ဆောင်ပုဒ်ကိုကျွန်တော်အများကြီးဖြစ်တယ်ဘာလို့လဲဆိုတော့ကျွန်တော်အခုဆိုခြင်းနဲ့ဟာရေအကုန်လုံးကအရာမဆိုစိတ်နဲ့ဖန်တီးလို့ရတယ်ဆိုတော့ယုံတယ်ဥပမာတစ်ခုလိုခြင်းနဲ့အောင်မြင်ခြင်းနဲ့ကျမ်းမာခြင်းနဲ့မိသားစုကလာပါပါတိကျောက်ခြင်းနဲ့အလုပ်ကောင်းကောင်းရခြင်းနဲ့ဒါတွေအကုန်လုံးကစိတ်နဲ့ဖန်တီးထားတာပေါ့လေဥပမာအတွေ့တစ်ခုပေါ်လာရင်ကောင်းတဲ့မှာအဲ့ဒါကိုအာရုံစိုက်ပြီးတော့တကယ်ဖြစ်အောင်လုပ်လို့ရတယ်အဲ့တော့ကျွန်တော်အဲ့စိတ်ရတကူကိုယုံကြည်ရပြီးတော့နောက်တစ်ခုကဟောပါပေါ့လေဒီတစ်ခုခုကိုဆူတောင်းတယ်တခုခုအတွက်မေတ္တာပို့ရအမေတ္တာရဲ့တရားအောင်လို့ကျွန်တော်ယုံကြည်ရပါလို့ဆိုတော့ကျွန်တော်အမိနဲ့ကျွန်တော်ဆိုရင်မတွေ့ရတလို့ကြားပြီဒါပေမဲ့တစ်ခါလေကျွန်တော်အဲလိုဘုရားတရားမှန်နေနဲ့ဘုရားရှိခိုးနေနဲ့တရားထိုင်နေနဲ့အဲလိုတခြားကဘာကနေတခြားကဘာတစ်ဖက်ချမ်းနေအဲလိုမေတ္တာစမ်းဖို့ဒါကိုခံစားရတယ်ဒါကြောင့်ကျွန်တော်ကံကောင်းတာတွေကျမ်းမာရေးကောင်းတာတွေပါရေအကုန်လုံးကကျွန်တော်အမိဆုတောင်းပေးရတတ်ကြောင်ပေါ့လေအဲလိုခံစားမိပါတယ်အာဒီလောက်ပဲပြောချင်ပါတယ်ဟိုဟာနားထောင်တဲ့လူတွေအဲတခုခုဒီကျွန်တော်ပြောရတဲ့အချက်အနေအကျိုးကျေးဇူးတခုခုရခဲ့ဖို့ညွှန်လင်းပါတယ်အဲဒီအခုဒီငယ်ရင်းပဲဖြစ်ဖြစ်လူတစ်ပြည်မစိုးပေါ့လေကဘာပင်ညာမှာရောက်နေပြီပဲဖြစ်ဖြစ်ခုကိုတကယ်လိုချင်ပြီးတခုခုကိုညွှန်လင်းချက်တခုရှိပြီဆိုရင်အဲ့ဟာကိုအာရုံစိုက်ပြီးတော့ဒီနေ့ဒီနေ့နည်းနည်းနည်းနည်းချင်းစီကြောင်းနေတော့မှအဲ့ယုံကြည်ချက်ကဒီနေ့ဒီနေ့တကယ်ကိုရောက်လာတယ်ဆိုတော့အဲကျွန်တော်ကိုတွေ့ပြီးတော့တခြားကျွန်တော်ပေါ်အောင်ပါလဲတွေ့ဘူးတဲ့လူတွေရဲ့အတွေ့အကြုံရပါလေဒါတကယ်လို့ကိုစိတ်ရတကူကအများအများကြီးကြီးမားပါတယ်အားလုံးကြိုးစားကြပါဒီမှန်ချက်ကိုခိုင်ခိုင်မြဲမြဲနဲ့ကြိုးစားရဆိုရင်ဒီနေ့နေ့ရောက်ကိုရောက်တာပါပဲဟုတ်ကဲ့ဒါတော့ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍမှာ VOA ပရိသတ်တွေပါဝင်ပြောဆိုကြမယ်ဆိုရင်တော့ကျမတို့ဖုန်းနံပါတ်ဖြစ်တဲ့2023825554 2023825554ကိုလည်းဆက်သွယ်နိုင်မှာကြောင်းထပ်မံအသိပေးလိုပါရရှင
်မရီဂန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ကလူသားချင်းစာနာထောက်ထားမှုအကူအညီအတွက်အမေရိကန်ဒေါ်လာ639သန်းနီးပါးကိုထပ်လောင်းအသုံးပြုခွင့်ပေးမှာဖြစ်တဲ့အကြောင်းဇူလိုင်လဆန်းပိုင်းမှာကြေညာခဲ့ပါတယ်အဲ့ဒီငွေတွေကိုဆိုမာလီယာတောင်ဆူဒန်နိုင်ဂျီးရီးယားနဲ့ယီမင်စတဲ့စားနပ်ရိက္ခာမလုံမလောက်ဖြစ်နေပြီးအကြမ်းဖက်မှုတွေလည်းရှိနေတဲ့နိုင်ငံတွေကခက်မှန်းကြေးအပြင်လူသန်းပေါင်း20အတွက်အသုံးပြုဖို့ဖြစ်ပါတယ်။လူတွေဖန်တီးတဲ့ပြိပခါတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဖြစ်ရတဲ့အကြက်အတဲဘေးဆိုးတွေကြောင့်တောင်ဆူရန်နိုင်ဂျီးရီးယားနဲ့ယီမင်နိုင်ငံတွေကလူသန်းပေါင်းများစွာဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပါတယ်။နှစ်ရှည်မိုးခေါင်ရေရှားမှုဒဏ်ကိုခံနေရတဲ့ဆိုမာလီယာမှာလည်းပြိပခါတွေကြောင့်အခြေအနေတွေကိုပိုပြီးဆိုးရွားလာစေပါတယ်လို့ USAID ရဲ့ဒီမိုကရေစီပြိပခါနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဘျူရိုယာယီအုပ်ချုပ်ရေးမှူးရောဘတ်ဂျန်ကင်စ်ကပြောပါတယ်။တ တောင်စုရန်ရဲ့တချို့နေရာတွေမှာငတ်မော့ခေါင်ပါဒေတတရာရဖို့အကူအညီတွေအများပြားပေးပို့ခဲ့သလိုဂျီမန်နဲ့ဆိုမာလီယာနိုင်ငံတွေမှာလောလောဆယ်မိုးခေါင်ရေရှားမှုကိုဟန်တားထားနိုင်ခဲ့ပြီးဆိုပေမဲ့အားလုံးကိုခြုံကြည့်မယ်ဆိုရင်တော့အသက်အန္တရာယ်ကိုချိန်ချောက်တဲ့အထိစားနပ်ရိက္ခာပြတ်လတ်နေတဲ့အခြေအနေဟာပိုပိုပြီးတော့ကျယ်ပြန့်ဆိုးဝါးလာနေပါတယ်လို့လည်းသူကပြောပါတယ်အဲ့ဒီလေးနိုင်ငံလုံးမှာပြိပက္ခတွေဖြစ်နေတာကလူသားချင်းစာနာမှုအကူအညီလိုလာရတဲ့အထူးမောင်းနှင်အားဖြစ်ခဲ့တာပါဆိုမာလီယာမှာပြိပက္ခတွေကြောင့်စာနာရိက္ခာအရေးပေါ်လိုအပ်နေတဲ့ဒေတာတွေကိုသွားဖို့အခက်တွေ့စေပါတယ်တောင်ဆူဒန်နဲ့ယီမန်နိုင်ငံတွေမှာတော့ပြည်တွင်းစစ်ကြောင့်စီးပွားရေးမတည်မငြိမ်ဖြစ်ခဲ့ပြီးစိုက်ပျိုးရေးနဲ့ကုန်သွယ်ရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရသလိုကုန်စည်နှုန်းတွေလည်းအဆမတန်မြင့်တက်ခဲ့ပါတယ်ဆိုမာလီယာနဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာတော့အယ်ဆာဘတ်နဲ့ဘိုကိုဟာရမ်လိုအာဖရိကတိုက်အနောက်ဖက်ခြမ်းမှာတီးခြားစီရှိနေတဲ့ ISIS လိုအကြမ်းဖက်အုပ်စုတွေရဲ့တိုက်ခိုက်တပ်ဖြတ်မှုတွေကပတ်လည်ဝိုင်းနေပြီးလူသားချင်းစာနာမှုအထောက်ပံ့တွေအလိုအပ်ဆုံးဒေသတွေဖြစ်နေပါတယ်။အခုထက်လောင်းခွင့်ပြုထားတဲ့လူငွေကတဆင့်အမေရိကန်ပြည်ထောင်စုဟာအရေးပေါ်စာနာရိက္ခာတွေနဲ့အာဟာရဖြည့်စွက်စာတွေအရေးပေါ်စေဝါတွေကျန်းမာရေးနဲ့ညီညွတ်တဲ့မိန်းလာစနစ်တောက်ရည်တန်အရေးပေါ်နေရာထိုင်ခြင်းတကူရည်နဲ့ပတ်ဝန်းကျင်တန်ရှင်ရေးကုသရောဂါမပြန့်ပွားအောင်တာစီရည်နဲ့ကုသရေးဆိုင်ရာကျန်းမာရေးစီမံကိန်းတွေနဲ့ပြိပက္ခတွေရဲ့ဒဏ်ကိုခံစားနေကြရတဲ့ဒုက္ခသည်ဖြစ်နေသူတွေတခါပြည်တွင်းနေရာရွှေ့ပြောင်းနေရသူတွေအပါအဝင်အရသားတွေကိုကာကွယ်ရေးစတဲ့ကိစ္စရပ်တွေအတွက်ထပ်ပြီးတော့ထောက်ပံ့ကူညီပေးနိုင်မှာပါအဲ့ဒီထက်လောင်းထက်ဝင်ထားတဲ့အလှငွေကနေအမေရိကန်ပြည်ထောင်စုအနေနဲ့2019ခုနှစ်ဗန္ဒာရေးနှစ်အစောပိုင်းကလေးကစလို့ငတ်မုတ်ခေါင်ပါပြီးစိုက်နေတဲ့လေးနိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးလာခဲ့တာအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရှိလာခဲ့ပြီလို့လည်းမစ္စတာဂျန်ကင်စ်ကပြောပါတယ်။အခုလိုအသက်ကယ်ဆယ်ရေးလုပ်ငန်းတွေကိုငတ်မုတ်ခေါင်ပါပြီးကြားရဒေသတွေမှာအကူအညီဆောင်ရှောက်ဖို့ပြိပက္ခအခက်အခဲပေါင်းစုံရဲ့ခါးသီးမှုဒဏ်ကိုခံနေကြရတဲ့လူအတိုင်းဝိုင်းကိုပံ့ပိုးဖို့ကျွန်တော်တို့အနေနဲ့နိုင်ငံတကာနဲ့ရောဒေသတွေမိတ်ဆွေနိုင်ငံတွေနဲ့ပါအတူလက်တွဲပြီးတော့ဆက်လက်အကူအညီပေးသွားမှာပါလို့လည်းမစ္စတာဂျန်ကင်စ်ကပြောသွားပါတယ်ရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဖို့မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ကြတာပရင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။မြန်မာနိုင်ငံမှာ H1N1 ရောဂါဖြစ်ပေါ်နေတာကိုထင်ကျုံနိုင်ဖို့တလောက်လောက်အချိန်ယူရမယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတူက VOA ကိုပြောပါတယ်။ဇူလိုင်လတလထဲမှာတင်ကိုပဲ H1N1 ရောဂါဖြစ်ပေါ်သူရောက်20ရှိပြီးအဲ့ဒီအထက်ကလူနာ3ဦးသေဆုံးသွားပြီးတဲ့နောက်ပြည်သူ့ကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်က VOA ကိုအဲ့လိုပြောတာပါ။မြောက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ထိပ်ဖူးတပ်ပြုလုပ်နိုင်မယ့်တိုက်ချင်းပြစ်ပဲ့တင်းတုံးကြီးကိုနောက်နှစ်အစောပိုင်းမှာထုတ်လုပ်နိုင်တော့မယ်လို့အမေရိကန်စစ်ဖက်ထောက်ပံ့ရေးအရာရှိတွေက CBS သတင်းဌာနကိုပြောပါတယ်။ဒီခံမှန်းချက်အတိုင်းဆိုရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အနေနဲ့အမေရိကန်ပြည်ထောင်စုအရောက်ပြစ်လွတ်နိုင်မယ့်တုံးကြီးကိုရဖို့ကြိုတင်ခံမှန်းထားတဲ့အချိန်တည်းနှစ်နှစ်ပူဆော်ပါတယ်။လေငါပြောင်းသားသူတွေကိုအမေရိကန်စစ်တပ်ထံမှလက်မခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်တာဟာစစ်ဘက်အတွက်အကောင်းဆုံးကိုစဉ်းစားဆုံးဖြတ်တာဖြစ်ပြီးသမ္မတကသူ့ရဲ့အမျိုးသားလူညွန့်ရေးဖွဲ့နဲ့တိုင်ပင်ဆွေးနွေးပြီးလုပ်ခဲ့တာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရဆာရာဟက်ကာဘီဆန်ဒါစ်ကဗိုလ်ဒူးနေသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဒါပေမဲ့လည်းအောက်လွတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီအပါအဝင်အောက်လွတ်တော်အမတ်တွေကတော့အပြင်းထန်ပြစ်တင်ရှုတ်ချကြပါတယ်။အမေရိကန်နေစစ်တွေမှာလေရင်စီးနဲ့ခီးတယ်တွေကိုနဲ့အတူတည်ယူတဲ့လက်ရှိပစ္စည်းတွေကဆဲလ်ဖုန်းထည့်ကြီးတဲ့ပစ္စည်းတွေအားလုံးကိုတီးခြားစစ်ဆေးခံရမယ်လို့ညွှန်ကြားချက်ထုတ်ပြီးအမေရိကန်တရုတ်ပို့ဆောင်ရေးဆိုင်ရာလူညွန့်ရေးဌာန TSA ကလူညွန့်ရေးလုဆောင်ချက်တွေကိုတိုးမြှင့်လိုက်ပါတယ်။ကြီးသွားတွေအနေနဲ့ဆဲလ်ဖုန်းထည့်ကြီးတဲ့လက်ရှိပစ္စည်းတွေကိုအိတ်ထက်ကနေထုတ်ပြီးပလတ်စတစ်ချင်းထဲမှာကိုယ်တိုင်ထည့်ပြီးတော့လူညွန့်ရေးစစ်ဆေးခံဖို့တာဝန်ရှိသူတွေကပြောမှဖြစ်တယ်လို့ TSA ကဗိုလ်ဒူးနေမှာကြေညာပါတယ်။ဒါဟာ laptop ကွန်ပျူတာအများစုကိုစစ်ဆေးတဲ့နည်းလမ်းနဲ့အလားတူဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါရှင်ကိုကျော်ကျော်တင်းကတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်အင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်ကြာသာပတင်းနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ခဲ့တာပါရှင်နားဆင်ကြတဲ့ကဘာတလွားကပရိသတ်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နီယာပါThank you.
This program has come to you from the Voice of America, Washington.